Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American တန်ခါနေ2024ခုနှစ်ဒီဇင်ဘာလ26ရက်ကျော်သားရင်းညာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိ Washington DC မြို့တော်ကနေတက်ရိုက်ဆက်လွှင့်နေပါပြီ Flightometer 1925နဲ့30တို့ကနေနားဆင်နိုင်တာအပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းထုတ်လွှင့်ခြင်းအတွင်းတစ်ချိန်တည်းတက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမပ
ါမင်္ဂလာညချမ်းပါရှင်ကျွန်မကတော့ဆုမြတ်ပါပါအိန္ဒိယတမုတ်တရားရဲမှာဒီဆူနာမီဒီလိုင်းကြီးတွေရိုက်ခတ်ခံရတာအနည်း20ပြည့်အခမ်းအနားတွေကိုထိုင်းသီရီလင်ကာအိန္ဒိယစတဲ့နိုင်ငံတွေမှာဒီကနေ့အချင်းပါပါတယ်။တခါတရုတ်နိုင်ငံကတော့ဒီတိဘက်တောင်တန်းဒေသမှာအကြီးဆုံးရေကာတာကြီးကိုဆောက်လုပ်ဖို့ပြင်ဆင်နေပါပြီ။ဂျပန်နိုင်ငံမှာတော့ဒီ JAL လေကြောင်းလိုင်းစိုက်ဘာတိုက်ခိုက်ခံရတဲ့အတွက်ပြည်ရင်းပြည်ပလေယာဉ်ခီးစဉ်တချို့ကြန့်ကြာခဲ့ပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြေညာပေးသွားပါမယ်ရှင်။
ဟုတ်ကဲ့ပါမစမြတ်မွေအခုလိုသတင်းတွေအပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တဲ့ခုနကပြောခဲ့သလို20ကြာပေမဲ့ဆူနာမီရေလိုင်းကြောင့်ထိုင်းမာမီသားစုတွေသေဆုံးခဲ့ရတာကိုသတိဖြစ်သူက
20လောက်ကကျတော့ဒီလိုမျိုးအခြေဒီ26ရက်နေ့စနေနေ့မိနစ်40လောက်ဒီရေလိုင်းလာတဲ့အခါမှာအမေရောအဖေရောအကိုရောပါသွားခဲ့တယ
်ဒီသတင်းလာပြီမှာတော့နှစ်ကုန်ထူးစီစဉ်ဖြစ်တဲ့တနှစ်တာထူးခြားစံပြသတင်းတွေစူးစိထားတာပြီးရင်တော့ချက်တာရင်းညပတ်စင်ကဏ္ဍတွေဖြစ်တဲ့ဥအောင်ခေမြန်မာရေးသုံးသက်ချက်နောက်ကျမ်းမာရေးနဲ့တိုင်းသတင်းလွှာတွေကိုဇက်တိုင်းနှားစင်ကြည့်ရှုရမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမဆုမြတ်မွန်နဲ့ပဲပြောပြပေးပါမယ်ခင်ဗျာ
အာရှမာဒီစီဇနာမီဒီလိုင်းလုံးကြီးတွေရိုက်ခတ်ခံရတာဒီကနေ့မှာအနှစ်20ဖြစ်သွားပါတယ်အိန္ဒိယသမုဒ္ဒရာနဲ့ထိစပ်နေတဲ့နိုင်ငံတွေမှာလူပေါင်းသိန်းနဲ့ချီတည်ဆုံးခဲ့တဲ့ဆူနာမီဒီလိုင်းလုံးကြီးတွေရိုက်ခတ်ခံရတာအနည်း20ပြည့်အထိမ်းအမှတ်အခမ်းအနားတွေကိုဒီကနေ့ကျင်းပကြပါရစေ။8000ထက်မနည်းတည်ဆုံးခဲ့တဲ့ထိုင်းနိုင်ငံမှာဒီကနေ့အနည်း20ပြည့်အခမ်းအနားတွေပြုလုပ်တာမှာဖန်ငါခရိုင်ခေါင်လက်ကမ်းခြေမှာပြုလုပ်တဲ့အခမ်းအနားကိုဆူနာမီမှာအသက်ရှင်ကျန်ရစ်သူတွေလည်းလာရောက်ခဲ့ကြပါရစေ။
My partner, his mom and his dad, we together in the morning. Then, as I say, the tsunami hit us.
သူနဲ့အတူသူ့ရဲ့လက်တွဲပေါ်နဲ့လက်တွဲပေါ်ရဲ့မိဘတွေကမ်းခြေမှာနေပူစားလှုံ့နေကြတဲ့အကြောင်းနဲ့ဒီလိုင်းကြီးတွေကိုမြင်းချိန်မှာထွက်ပြေးဖို့ကြိုးစားပေမဲ့မမီလောက်တော့တဲ့အကြောင်းကိုဒီ UK နိုင်ငံကဒေါ်ရသီကပြောပြနေတာပါဖြစ်ပျက်ချိန်ဟာမြန်ဆန်လွန်ပြီးတော့သူသတိပြန်ရချိန်မှာဒဏ်ရာအများပြားနဲ့တစ်ပင်ပေါ်ရောက်နေတဲ့အကြောင်းလွန်ခဲ့တဲ့အနှစ်20ကအဖြစ်အပျက်ကို VOA မြန်မာပိုင်းကိုပြောပြပါတယ်ဆူနာမီဒီလိုင်းလုံးကြီးတွေဖြစ်ပေါ်ရိုက်ခတ်ခဲ့တာကြောင့်ဒီ2004ခုနှစ်ဒီဇင်ဘာ26ရက်တုန်းကအင်ဒိုနီးရှားနိုင်ငံဆူမာထရာကျွန်းအနောက်ဘက်ကမ်းလွန်ကိုပဟိုပြုပြီးတော့ကိုဒတ်သမတ်တည်ပြင်းအားရှိတဲ့ငရင်လှုပ်ခတ်ပြီးတဲ့နောက်မှာဒီဆူနာမီဒီလိုင်းလုံးကြီးတွေဖြစ်ပေါ်ရိုက်ခတ်ခဲ့တာကြောင့်ထိုင်းအင်ဒိုနီးရှားအိန္ဒိယသီရီလင်္ကာအပါအဝင်အိန္ဒိယသမုဒ္ဒရာနဲ့ထိစပ်နေတဲ့နိုင်ငံပေါင်း17နိုင်ငံမှာလူပေါင်း2,200ကျော်သေဆုံးခဲ့ပါတယ်အဲ့ဒီနိုင်ငံတွေမှာလည်းဒီအနှစ်20ပြည့်အခမ်းအနားထိမ့်မှတ်တွေကိုဒီကနေ့ကျင်းပကြပါတယ်ရှင်
တရုတ်မှာတော့ကမ္ဘာအကြီးဆုံးရေကာတာကြီးကိုတည်ဆောက်ဖို့အစိုးရကအတည်ပြုလိုက်ပါပြီ။တိဘက်တောင်တန်းအရှေ့ဘက်ခြမ်းကိုပတ်ပြီးဆောင်မဲ့ဒီဆဲကြောင့်တော့မြောက်ပိုင်းကအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်တို့နိုင်ငံတွေကပြည်သူစံပေါင်းများစွာကိုထိခိုက်စေနိုင်တယ်လို့ကြွမ်းကျင်သူတွေကတော့ထောက်ပြနေပါတယ်။ရာလန်းဆောင်ပေါ်မြစ်အောက်ပိုင်းမှာတည်ဆောက်မဲ့ဒီဆဲကလည်းကီလိုဝက်300ဘီလီယံရှိတဲ့လက်စစ်တပ်အားကိုနှစ်စဉ်ထုတ်ပေးနိုင်မယ်လို့တရုတ်စိုးရကအကြီးစားဆောက်လုပ်ရေးကော်ပိုရေးရှင်းအနေနဲ့2020ခုနှစ်မှာစစ်တမ်းဖော်ပြခဲ့ပါတယ်။ဒါကြောင့်အခုဆောက်မဲ့ရေကာတာတဲ့ဟာကမ္ဘာမှာအကြီးဆုံးရေကာတာကြီးဖြစ်တဲ့တရုတ်နိုင်ငံအလယ်ပိုင်းက Three Gorges Dam ကထွက်တဲ့လက်စစ်တရအထက်3ဆကျော်ပိုထွက်မှာဖြစ်ပါတယ်ခင်ဗျာ
။ဂျပန်နိုင်ငံမှာငံမာတော့ဒီ JAL လေကြောင်းလိုင်းစိုက်ဘာတိုက်ခတ်ခံရတော့ဒီကနေ့ကြာသပတေးနေ့မှာဒီလေယာဉ်ခီးစဉ်တချို့ကြန့်ကြာခဲ့ပါတယ်။ဒေသစံတော်ချိန်မနေ့9နာရီခွဲလောက်မှာစပြီးတော့တိုက်ခိုက်ခံရပုံရကြောင်းနဲ့တနင်္လာနေ့အကြာမှာတော့ပြဿနာဘာကြောင့်ဖြစ်တယ်လဲဆိုတာသိရှိလို့ဖြေရှင်းထင်ခဲ့တယ်လို့ JAL လေကြောင်းလိုင်းကပြောပါတယ်။ไซเบอร์တိုက်ခိုက်မှုကြောင့်ဒီအသေးအချာအလုံးမလုံးတော့တဲ့ router ကိုပိတ်လိုက်ရတဲ့အတွက်ဒီနေ့ထွက်မဲ့လေယာဉ်ခီးစဉ်တွေအတွက်လက်မှတ်အကြောင်းတွေကိုလည်းရပ်ဆိုင်းခဲ့ရပါတယ်။ဂျပန်နိုင်ငံကနောက်ထပ်အကြီးဆုံးလေကြောင်းလိုင်းကြီးဖြစ်တဲ့ ANA ကတော့သူတို့စနစ်တွေတိုက်ခိုက်ခံရတဲ့လက္ခဏာမတွေ့ရဘူးလို့ပြောပါတယ်။လေကြောင်းလိုင်းရဲ့တက်တာတွေမှာအပ်တဲ့စနစ်မှာပြဿနာဖြစ်တဲ့အတွက်ဒီဂျပန်လေစိတ်တွေတော်တော်များများမှပြည်ရင်းပြည်ပခီးစဉ်တွေနှောင့်နှေးခဲ့တာကလွဲလို့ကြီးကြီးကျယ်ကျယ်ပြဿနာဖြစ်တယ်ဆိုတဲ့သတင်းတော့မရဘူးလို့ဂျပန်သတင်းဌာန NHK ကပြောပါတယ်ရှင်။
ရုရှားရဲ့ drone အစင်း20ကိုယူကရိန်းဘက်ကပစ်ချနိုင်ခဲ့တယ်လို့ပြောလိုက်ပါတယ်။ရုရှားရဲ့ညာလုံးပေါက်တိုက်ခိုက်မှုတွေနဲ့ drone 30စင်းတဲကနေဒီအစင်း20ကိုပစ်ချနိုင်ခဲ့တာလို့ယူကရိန်းစစ်တပ်ကဒီနေ့ပြောလိုက်တာပါ။ Chernihiv Dnipropetrovsk ခါခီဖ်နဲ့ကီဖ်ဒေသတွေမှာဂျာဖြတ်ပစ်ချနိုင်ခဲ့တယ်လို့ယူကရိန်းလေတလေတပ်ကပြောပါတယ်ရုရှားပိုင်းဘဲဂိုဂရက်ဖော်ရန်ဇက်ဘဲဂိုရော့ဒေသတွေပေါ်ကယူကရိန်းဝင်ဒရုန်း5ခုကိုဖျက်ဆီးခဲ့တယ်လို့လည်းရုရှားကာကွယ်ဝန်ကြီးဌာနကဒီနေ့ဒီဇင်ဘာ26ရက်နေ့မှာပြောပါတယ်ယူကရိန်းဒရုန်းတစ်စင်းရဲ့တိုက်ခိုက်မှုကြောင့်လူနေအိမ်တစ်လုံးနဲ့တိုက်ခန်းဆောင်တချို့ဖျက်ဆီးသွားခဲ့ပေမဲ့ဒဏ်ရာရသူတော့မရှိဘူးလို့ဘဲဂိုရော့မြို့တော်ဝန်ကလူမှုကွန်ရက်ကနေပြောခဲ့ပါတယ်ခင်ဗျာ
စီးရီးယားနိုင်ငံအနောက်ပိုင်းကဒီတာတက်စေတာမှာအာနာရှင်ဟောင်းဘာရှာအယ်အာဆတ်ကိုလူလာတဲ့လက်နက်ကိုင်အဖွဲ့တွေအပေါ်လုံခြုံရေးတပ်ဖွဲ့တွေကစစ်စင်ရေးတစ်ခုဒီကနေ့စတင်လိုက်ပါတယ်။ရုရှားကိုထွက်ပြေးသွားတဲ့အာဆတ်နဲ့လူမျိုးတူအလဝိုက်တွေအဓိကနေထိုင်တဲ့တာတက်မှာယာယီအစိုးရလုံခြုံရေးအဖွဲ့တွေကအာဆတ်ကိုလူလာတဲ့လက်နက်ကိုင်အဖွဲ့တွေအပေါ်ဒီကနေ့စစ်စင်ရေးစတင်လိုက်ပြီးတော့တချို့ကိုတုတ်တင်ခဲ့တယ်လို့စာနာသတင်းအေဂျင်စီကပြောပါတယ်။တာတက်မှာအာဆတ်အစိုးရကိုသစ္စာခံတဲ့တပ်တွေရဲ့ခြုံခိုတိုက်ခိုက်မှုကြောင့်တပ်ဖွဲ့ဝင်14ယောက်သေဆုံးခဲ့တယ်လို့ Syria ဂျာကာလာအစိုးရ HTS ကကြေညာခဲ့ပြီးနောက်မှာခုလိုစစ်စင်ရေးစတင်ခဲ့တာပါစစ်စင်ရေးအတွက်မှလက်နက်ကင် 3 ယောက်သေဆုံးခဲ့တယ်လို့ Syria လူခွင့်စောင့်ကြည့်ရေးဖွဲ့ကပြောပါတယ် Homes မြို့မှာလည်းလူနည်းစု Alawite နဲ့ Shia Muslim တွေဆန္ဒပြကြတဲ့အတွက်ညမထွက်ရအမိန်ထုတ်ပြန်ခဲ့ပါတယ် Syria ကိုလက်ရှိအုပ်ထုပ်နေတဲ့ဒီ HTS အဖွဲ့အနေနဲ့လူနည်းစုတွေကိုကာကွယ်ဖို့တောင်းဆိုမှုတွေလည်းပို့ပြီးတော့ထွက်ပေါ်လာနေပါတယ်ရှင်
မင်္ဂလာညချမ်းပါတော်ရှင်များခင်ဗျာ VO American တန်ရဲ့ကြာသာရင်းညသတင်းတွေကိုမတ်စုမြတ်မွန်နဲ့ပြောပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်ဆူနာမီ20ပြည့်အောက်မေနယ်အောက်မေပွဲအခမ်းအနားထိုင်းမှာကျင်းပတာပါဆူနာမီငလျင်လှိုင်းတွေကြောင့်လူတွေသိမ်းချီသေဆုံးခဲ့တဲ့ဒီအောက်မေပွဲအခမ်းအနားကိုဒီနေ့ထိုင်းနိုင်ငံဖန်ကားခရိုင်ခေါင်လက်ကမ်းခြေမှာမိသားစုဆုံးရှုံးခဲ့တဲ့ထိုင်းနိုင်ငံသားတွေနောက်ကေဆေးလုခဲ့သူတွေကစုပေါင်းကျင်းပကြပါတယ်မိသားစုဆုံရှုံခဲ့ရတဲ့မြန်မာရွှေပြောင်းလူသမားတွေလည်းဒီကြေကွဲပွဲရာဖြစ်ရဆိုကြီးကိုအမှတ်တရရှိနေစေပါကိုသိန်းထိုင်ဦးခေါင်လက်ကန်းကြီးကနေသတင်းပို့ထားပါတယ်ခင်ဗျာ
အခုကျွန်တော်နောက်မှာတွေ့နေရတဲ့စောက်ဝမ်းရောလွန်ခဲ့တဲ့နှစ်20လုံးကဆူနာမီလိုင်းနေကြမှာတိတ်ဆုံးခဲ့သူတွေအတွက်အမှတ်တရအောင်းမေပွဲနေရာပါခင်ဗျာဒီနေရာမှာဆိုလို့ရှိရင်ထိုင်းနေရာသူတို့တိတ်ဆုံးသွားခဲ့တဲ့မိသားစုဝင်တွေကသူတို့မိသားစုဝင်တွေရဲ့နာမည်လေးတွေထိုးထားတယ်တဝူးချင်းစီအတွက်ပန်းနေလာပြီးတော့ဒီနေ့အမှတ်တရချကြပါတယ်ဆူတောင်းကြပါတယ်ခင်ဗျာအခုဒီဆူနာမီနှစ်20အတွင်းမှာတည်ဆုံသွားခဲ့တဲ့သူတွေအတွက်ဘာသာပေါင်းစုံအောင်မေပွဲခံနာလဲကျွန်တော်လည်းမလန့်မကန့်မှကျင်းပနေပါတယ်ဒီလွန်ခဲ့တဲ့နှစ်20ကတက်ခတ်ခဲ့တဲ့ဆူနာမီလိုင်းတွေကြောင်းထိုင်းနိုင်ငံအတွင်းမှာတရားဝင်တည်ဆုံခဲ့တဲ့သူ9000လောက်အထိဒီဖုခက်ကန်းကြီးမှာရှိမယ်ဆိုပြီးတော့တရားဝင်ဆင်းတွေမှာဖော်ပြပါတယ်ခင်ဗျာအဲ့ဒီထဲမှာ3000လောက်လည်းပျောက်ဆုံးနေတယ်လို့ပြောပါတယ်ဒါပေမဲ့လည်းမြန်မာနိုင်ငံကရွှေပြောင်းလူသမားတွေနဲ့ပတ်သက်လို့တော့ဗနယောက်တည်ဆုံးတယ်ဘသူဘဲဝါဆိုတာတွေကိုတိတိကျကျထုတ်ဖော်ဖို့အခက်အခဲတွေရှိခဲ့တယ်လို့ကေဆေးကြီးလူသားတွေကပြောပါတယ်ခင်ဗျအနည်း20အတွင်းမှာလိုင်းတန်ကြောင့်ပျက်စီးသွားတဲ့အဆောက်အုံတွေကိုပြန်ပြီးတော့တီဆောက်ရတာကုညီကေဆေးကြီးတွေလုပ်ရတာလွယ်ပေမဲ့ပြိုပြတ်သွားတဲ့မိသားစုတွေရဲ့ဒဏ်ရာဒဏ်ချက်တွေကိုကုစားရတာမလွယ်ဘူးလို့လည်းကုညီဆောက်ရှောက်တဲ့သူတွေကပြောပါတယ
်ဟိုဆူနာမီဖြစ်တော့လွန်ခဲ့တဲ့20ကလည်းကျွန်တော်တို့ရွှေပြောင်းလူသမားတွေကနိုင်ငံမဲ့လူမျိုးဖြစ်နေတယ်တခြားအစိုးရဖွဲ့တွေကပြာသူတို့ရဲ့နိုင်ငံရဲ့ဇပွဲတန်ယုံလေးတွေခေါ်တော့ပြာအမေရိကန်ဆိုတဲ့အမေရိကန်ဇပွဲတန်ယုံတန်ယုံတွေများရှိတယ်မြန်မာရွှေပြောင်းလူသမားတွေကဟိုဒုတိယအများဆုံးတည်ချေပျက်စီးတဲ့လူမျိုးတွေဖြစ်ပြီးမဲ့လေသူတို့ကိုကူညီမဲ့အစိုးရတွေကထိထိရောက်ဘယ်သူမှမရှိဘူးမရှိတဲ့ချိန်မှာသူတို့ပုံခံရတာပေါ့အဲ့လိုမျိုးဖြစ်တယ်နောက်တစ်ခုကဟိုကျွန်တော်တို့တွေ့တဲ့ချိန်မှာဒီဟိုမိသားစုတစုလုံးဆုံးသွားတယ်ကျွန်တော်တို့ရွှေပြောင်းလူသမားတွေနောက်တစ်ခါသူမိဘတွေဆုံသွားပြီးတော့စိတ်ဖောက်ပြန်သွားတယ်ကျွန်တော်တို့ဟိုရွှေပြောင်းလူသမားတွေကျွန်တော်တို့ခန္ဓာကိုယ်ဟိုကျွန်တော်တို့ဒီဆုံးရှုံးလိုက်ရတဲ့ရွှေပြောင်းလူသမားတွေကျွန်တော်တို့တွေ့ပါတယ်အခုချိန်ထိကိုတညတချို့ကျွန်တော်တို့ဒီအင်တာဗျူးလေးတွေလုပ်မယ်ဆိုလို့ရှိရင်တချို့ကကျွန်တော်တို့အားနာပြီးတော့ကျွန်တော်တို့အင်တာဗျူးဖြေပေးတယ်သူတို့ရဲ့အတိတ်လွန်ခဲ့တဲ့နှစ်20ကိုဟိုပြန်ပြီးတော့အောက်မေးသတိရအောင်လုပ်တယ်ဆိုပြီးတော့တကယ်ကိုငိုငိုရီရီနဲ့အင်တာဗျူးတွေပေးတာတွေကျွန်တော်တို့ဟိုကြုံရပါတယ်ဟုတ
်ပါအာနှစ်20လောက်ကကကျတော့ဒီလိုမျိုးအခြေပေါ့နော်ရဲ့ခြေကကျတော့အမေကအမေရဲ့အဖေရဲ့အကိုရဲ့ပေါ့နော်ဒီ26ရက်နေ့ဒီစနေရီကြကြော်လောက်ပေါ့စနေရီမိနစ်40လောက်မှဆိုလို့ရှိရင်တော့ဒီရေလိုင်းလာတာပေါ့နော်ရေလိုင်းလာတဲ့အခါမှဆိုလို့ရှိရင်တော့အမေရောအဖေရောအကိုရောပါသွားခဲ့တယ်ပေါ့နော
်လင်းနှစ်20ဆူနာမီတော့အမျိုးသားအ
ဆုံ
းဟုတ်လား
ရှင
်မျိုးသားဆုံးပါလား
ရှင်
မျိုးသားနာမည်ဘယ်လိုခေါ်လဲ
အမောတာနာမည်ကိုရတန်အရီဒုံကကျမတို့ကလာကစားဆိုတော့ဖုကဲမှာဖုကဲမှာအဲ့လိုပဲထေလာဆိုင်နေဝိဆိုင်နေပေါ့နော်အဲ့လိုမနဲ့စောစောအလောက်သွားရတဲ့အချိန်မှာ
အလောပဲပါသွားတယ
်အလောသွားတယ်လိုင်းနေလိုင်းနေရောက်တော့အဲ့ဒါလေးနည်းနည်းပြောပြပ
ေးပါအဲ့ဒါကအစားဖြစ်တာက9နာရီဖုကဲဆိုတော့10နာရီနေပါလောက်ကိုရှိနေဖုကဲပါတော့ဟိုဘင်္ဂလားဘင်္ဂလားပဲပေါ့နော်အဲ့ဒီမှာကကန့်ချေနေနေတယ်ဆိုတော့လေအလောက်သွားရင်လာရင်နဲ့ပေါ့အဲ့ဒီအလောက်သွားတဲ့အချိန်ကိုကအဲ့ဒီလိုင်းကထလာပထမတစ်ချက်ထလာတော့လူတွေကဘာမှမသိဘူးပေါ့နော်အဲ့ဒါကိုတခါလာပြီးတော့ပြန်သွားလိုက်တယ်သွားလိုက်တဲ့အချိန်မှာဘာမှမဖြစ်ဘူးလို့ပဲထင်တာပေါ့နော်နောက်တစ်ချက်ပြန်လာတဲ့အချိန်ကျတော့ဘာမှမကြံတော့ဘူးအဲ့လိုလာမဆိုင်ကဲနဲ့
ဒီနေ့စကြတော့ဘာတွေလုပ်ဖြစ်လဲသူတို့
အလညာဒီပဲသူဒီဆူနာမီတိုင်းမှာကျမတို့တခါတလေကြတော့လေဖုန်ကြီးเจ้ามาตั้วပြီးတော့ကုသိုလ်တွေလုပ်ပေးတယ်တခါတလေကြတော့တငယ်ချင်းတွေနဲ့ဒီမှာမမင်းရနုံနဲ့ပေါင်းပြီးတော့အလုပ်ပဲလုပ်ပေးတယ်သူအတအမြဲတမ်းလုပ်ပေးပါတယ
်ဆူနာမီ20ပြည့်အောင်မွေပွဲကုသိန်းထိုက်ကိုပြောပြခဲ့တာပါအခုတော့နှစ်ကုံအထူးအစီအစဉ်မှာ2024ခုနှစ်တဲ့ကဘာတလွှားထူးခြားသတင်းကိုငင်းချမ်းနဲ့မမြသစင်အောင်တို့စူးစီးပြောပြပေးပါအောင်ခင်ဗျာ
ဂျာမနီနိုင်ငံမြူးနိခ်မြို့မှာဆန်နရာကြီးတလုံးကိုလီထဲမှာဒေါင်လိုက်ထောင်ပြီးတော့တီးပြနေပါတယ်အမြင့်ပေ30ကျော်လီထဲမှာဒေါင်လိုက်ထောင်ထားတဲ့ဆန်နရာကြီးကိုလီထဲမှာပဲဆစ်လူမျိုးဆန်နရာပညာရှင်အယ်လန်အော့ရှ်ကဒေါင်လိုက်လိုက်တီးခဲ့တာပါအခုလိုဖြောပြမှုတွေမှာစောင်းရတီရဲ့နေတာအတူဆုံးနေဖြစ်တဲ့ဒီဇင်ဘာ22ရက်နေ့အတွက်ရည်ရွယ်ဖန်တီးထားတဲ့သချင်းကိုတီးပြခဲ့တာဖြစ်ပြီးတော့Piano Vertical လို့ခေါ်တဲ့ဆန်နီယန်ဒေါင်လိုက်တီးပြတဲ့အမှုပညာပြခွဲရဲ့အစိတ်ပိုင်းလေးဖြစ်ပါတယ်။သူရဲ့နေ့စဉ်ဖြောပြမှုတွေမှာပတ်ဝန်းကျင်ကလေတံတွေ၊နှင်းမိုးနဲ့ရေခဲတံတွေကိုလိုက်ပြီးတော့ဆန်နီယန်အတံတွေကိုနေ့စဉ်နည်းနည်းစီပြောင်းပြီးတော့တီးခဲ့တယ်လို့ Roche ကပြောပါတယ်။နားထောင်နေသူတွေအနေနဲ့လည်းအေးဆက်နေတဲ့ဆောင်းရာသီမနက်ခင်းပိုင်းတွေမှာနားထောင်ရတာကြောင့်အနွေးတွေကိုအထက်ထက်ဝတ်ထားရပါတယ်။အမြဲတမ်းပြောင်းလဲနေတဲ့သဘာဝပတ်ဝန်းကျင်အတန်တွေကိုနားဆင်စီကျင်တာကြောင့်အခုလိုဒေါင်လိုက်ဆန်နီယာတီးဖို့အကြံဉာဏ်ရခဲ့တာလို့ Roche ကပြောပါတယ်။သူဟာဆောင်းရာသီရဲ့နေတာအတူဆုံးနေကနေနွေရာသီရဲ့နေတာအရှိဆုံးနေအထိ182ရက်ကြာမနေ့တိုင်းနေမထွက်ခင်အခုလိုဖြောပြဖို့စီစဉ်ထားပါတယ်။နောက်ဆုံးမှာတော့အခုလိုနေ့စဉ်ပြောင်းလဲသွားတဲ့တီးဂီတာအတန်တွေကိုဆွစ်ဇာလန်နိုင်ငံမှာပွဲကျင်းပတင်ဆက်ဖို့ရှိပါတယ်ရှင်။
ဂျပန်နိုင်ငံမှာနှစ်ပေါင်း1250ကျော်အတွင်းအမျိုးသမီးတွေပထမဆုံးအကြိမ်ပါဝင်ဆင်နွှဲတဲ့ကိုလုံးဒီပွဲတော်ကိုဖျားเจ้าတခုမှကျင်းပခဲ့ပါတယ်။ဒါဟာလည်းဂျပန်နိုင်ငံအတွင်းကြားမဒန်းတူညီမျှရေးနဲ့အမျိုးသမီးတွေပါဝင်ခွင့်နဲ့ပတ်သက်ပြီးပြောင်းလဲလာကြတဲ့အမြင်တွေကိုထင်ဟပ်နေတာပါ။ဂျပန်နိုင်ငံအလဲပိုင်းမှာရှိတဲ့ကိုနိုမီယာဖျားเจ้าမှကျင်းပတဲ့ဒီပွဲမှာအမျိုးသမီးအဖွဲ့9ဖွဲ့ပါဝင်ဆင်နွှဲခဲ့တာဖြစ်ပြီးကိုလုံးဒီပွဲတော်လို့နာမည်ပေးထားပေမဲ့အမျိုးသမီးတွေကရိုးရာဝတ်စုံတွေဝတ်ဆင်ထားပြီးအမျိုးသားတွေကတော့နိုင်ငံပိုင်းလေးတွေပဲဝတ်ဆင်ထားတာပါဒီပွဲတော်မှာအမျိုးသမီးတွေအနေနဲ့ဝါးပင်တွေကိုထမ်းလာပြီးဖျားเจ้าကိုလှူဒန်းခဲ့ပါတယ်အမျိုးသမီးတွေပါဝင်ခွင့်ကိုပိတ်ပင်ထားတာမရှိပေမဲ့လည်းသူတို့မပါဝင်တာကိုပဲဂျပန်လူအတိုင်းဝိုင်းကလက်ခံထားတာပါအမျိုးသမီးတွေအနေနဲ့ပွဲတော်ရဲ့အဓိကအစိတ်ပိုင်းတစ်ခုဖြစ်တဲ့တယောက်နဲ့တယောက်တွန်းတွန်းတိုက်တိုက်လုပ်ပြီးမကောင်းဆိုးဝါးတွေကိုမောင်းထုတ်တဲ့ပွဲမှာတော့ပါဝင်ခဲ့တာမရှိပါဘူးအဲ့ဒီအပိုင်းကတော့အမျိုးသမီးတွေအနေနဲ့ပါဝင်ဖို့ခက်ခဲမယ်လို့အဲ့ဒီဖခင်ကြောင့်ကဘုန်းကြီးတစ်ပါးကပြောပါတယ်ခင်ဗျာ
ကိုဆိုဗိုနိုင်ငံကကြက်အမဲတမျိုးကတော့ထူးခြားတဲ့တွန်တန်ကြောင့်နာမည်ကြီးလူကြိုက်များနေပါတယ်ဒီကဘာလုံးကကြက်တွေရဲ့တွန်တန်နဲ့မတူဘဲနဲ့ဒီကြက်အမဲရဲ့တွန်တန်ဟာ TV ဆက်တန်လို့ White Noise အတန်လို့ဖြစ်နေတာပါကိုဆိုဗို Long Crow လို့နာမည်ပေးထားတဲ့ဒီကြက်ဟာမြန်မာစက္ကန့်20ကနေစက္ကန့်60လောက်ထိဒီတန်မျိုးနဲ့တွန်းနိုင်ပါတယ်။တခြားကျင်မဲမျိုးတွေကတော့20စက္ကန့်5စက္ကန့်နဲ့8စက္ကန့်လောက်ထိပဲတွန်းနိုင်တာပါ။ဓာမျိုးမွေးတာဟာဝါသနာထက်ပိုပါတယ်လို့ဒီကျက်မျိုးကိုမွေးထားသူ Favzi Alu ကပြောပါတယ်။2014ခုနှစ်မှာကျက်မျိုးစံနှုန်းသတ်မှတ်ရေးဥရောပကော်မတီကကိုဆိုဗို Long Crow ကိုကျက်မျိုးတစ်မျိုးအဖြစ်သတ်မှတ်ခဲ့ပါတယ်။သူမွေးထားတဲ့ကျက်မျိုးတွေဟာဒေသတွေမှာပဲရနိုင်တဲ့ကျက်မျိုးတွေဖြစ်တယ်လို့ကိုဆိုဗိုနိုင်ငံမျိုးတော်ပရက်စတီနာကကြက်မွေးမြူသူ Favzi Alu ကပြောပါတယ်။ဒါကြောင့်မို့လို့တခြားကြက်မျိုးတွေထဲကုလို့ထူးခြားတဲ့အတန်ရှိတဲ့ကြက်မျိုးကိုပို့သဘောကျတယ်လို့လည်းသူကပြောပါတယ်ရှင်
။အ မျိုးသမီးတွေဓမ္မတာလာတဲ့အခါခံစားရတဲ့နာကျင်မှုဝေဒနာတွေကိုအမျိုးသားတွေစာနာနားလည်တတ်စေဖို့စမ်းသပ်လို့ရတဲ့71မျိုးကိုဂျပန်နိုင်ငံမှာတည်ထွင်ထားပါတယ်။နိုင်ငံကအမျိုးသမီးများနေမရောက်ခင်ကျင်းပတဲ့ပွဲတစ်ခုမှာဂျပန်ဆက်သွယ်ရေးကုမ္ပဏီတစ်ခုကအမျိုးသားဝန်ထမ်းတွေအနေနဲ့ PDO Night ဆက်ကလေးဘိုက်အောင်နာတက်ဆင်ထားပြီးဓမ္မတာလာတဲ့အခါနာကျင်တဲ့ဝေဒနာတွေကိုစမ်းသပ်ခံစားခဲ့တာပါ။ဒီဆက်ကလေးရဲ့ခလုတ်ကိုနှိမ့်လိုက်တာနဲ့ရက်စစ်လိုင်းကလေးတွေထုတ်လုပ်ပေးပြီးတော့ဘိုက်အောက်ကကြွက်သားတွေကိုနာစေတာပါဒီစမ်းသပ်မှုတွေမှာအမျိုးသားတအူးဟာနာကျင်တဲ့အတွက်လူခွေကျသွားခဲ့ရပြီးတချို့တွေကတော့အမျိုးသမီးတွေလာစဉ်ခံစားရတဲ့နာကျင်မှုအပေါ်အံ့ဩရတဲ့အကြောင်းလည်းပြောပါတယ်နာရာအမျိုးသမီးတက္ကသိုလ်ကသူတေတီတအူးကအစာပြိုးတီထွင်ခဲ့တာဖြစ်ပြီးတော့အိုဆာကာဟီကူဆူတီထွင်တဲ့ကုမ္ပဏီတစ်ခုနဲ့ပူးပေါင်းပြီး2019ခုနှစ်ကလေးကစတင်ထုတ်လုပ်ခဲ့တာပါ2023ခုနှစ်ကလေးကလည်းအစိုးရနဲ့ပုပ်ပလိကကုမ္ပဏီအခု40လောက်ကိုတင်နန်းပေးခဲ့ပြီးလူငယ်တွေကိုလည်းကျောင်းတွေမှာအခြေခံလိင်ပညာပေးအစီအစဉ်တွေကိုတင်ကြားတာတွေလည်းလုပ်တဲ့အကြောင်းအိုဆာကာဟီကူကုမ္ပဏီကပြောပါတယ
်ခွေးရှင်းနိုင်ငံသူဗလန်တီနာကာဖူလာဟာရေခဲပြင်အောင်မီတာအနည်း140အထိဘာအထောက်အကူမှမပါဘဲအလွတ်ရေငုပ်ပြီးဂန်နက်စ်ကပတ်မှတ်တမ်းဆန်းကျင်တင်လိုက်ပါတယ်။ရေရပြားတစ်ခုပဲခြေထောက်မှာတက်ဆင်ထားပြီးတော့အောက်ဆီဂျင်မှုမပါဘဲအေးဆက်နေတဲ့အီတလီအယ်ပစ်တောင်တန်းတွေပေါ်ကလာဂူဒီအန်ရက်ဆာဗာရေကန်ကြီးရဲ့အောက်ခြေကိုငုပ်ခဲ့တာပါ။သူရေငုပ်တဲ့အချိန်မှာရေရဲ့အပူချိန်က3ဒီဂရီဆယ်ဆီယပ်စ်ပဲရှိပြီးတော့နှင်းတွေလည်းကျနေပါတယ်။ရင်ငုပ်ချိန်1မိနစ်40စက္ကန့်ကြာခဲ့ပြီးတော့သူ့ရဲ့နှလုံးခုန်နှုန်းက1မိနစ်ကိုအချက်90အထိရောကျသွားခဲ့တာပါ။သူဟာ2019ခုနှစ်ကဂျပန်နိုင်ငံသူယာစုကိုအိုဇီကီက126မီတာရင်ငုပ်ပြီးတင်ထားတဲ့ဆန်ချိန်ကိုချိုးလိုက်နိုင်တာပါ။နောက်ရက်မှာပဲရေရဲနှစ်ခုနဲ့အနက်မီတာ80ကျော်အလွတ်ရင်ငုပ်ပြီးတော့ဆန်ချိန်တင်ခဲ့ပါတယ်။ဆာဗီယာနိုင်ငံဘဲလ်ဂရိတ်မြို့တော်မှာဇူလိုင်လတုန်းကကျင်းပတဲ့ကမ္ဘာအလွတ်ရင်ငုပ်ပြိုင်ပွဲမှာလည်းသူကဝင်ရောက်ပြီးတော့ယှဉ်ပြိုင်ခဲ့ပါတယ်ရှင်။
ဂျပန်နိုင်ငံတိုကျိုမြို့မှာအများပြည်သူသုံးအိမ်သားတွေကိုလဲပတ်နိုင်တဲ့ခီးသွွားအစီအစဉ်တစ်ခုကိုစတင်လိုက်ပါတယ်။ဒါရီအားလုံးကိုကြည့်ဖို့အတွက်အချိန်2နာရီပေးရမှာဖြစ်ပြီးတော့တိုကျိုမြို့ရှင်ဘူယာရပ်ကွက်အတွင်းမှာရှိတဲ့ခေတ်ရှိပြည်အိမ်သား18ခုအနက်9ခုကိုလိုက်ပြပေးမှာပါ။အဲ့ဒီအတွက်ကုန်ကျစရိတ်ကတော့ဂျပန်ယန်ငွေ4950အမေရိကန်ဒေါ်လာနဲ့ဆိုရင် $32 ကျော်ကျသင့်မှာပါ။ဂျပန်နိုင်ငံကအများပြည်သူသုံးအိမ်သားတွေဟာအင်မတန်မှတန်ရှင်းပြီးလုံခြုံမှုရှိတဲ့အတွက်သွားရောက်လဲပတ်ကြည့်ရှုရတာစိတ်ချမ်းသာတဲ့အကြောင်းပြင်သစ်နိုင်ငံကကမ္ဘာလှည့်ခီးသွားတအူးကပြောပါရယ်အမေရိကန်နဲ့ပြင်သစ်နိုင်ငံတွေမှာဆိုရင်တော့အများပြည်သူသုံးအိမ်သားတွေဟာတန်ရှင်းမှုအားနည်းတာကြောင့်မသွားပြစ်တဲ့အကြောင်းဒီခီးသွားကပဲပြောပါရယ်အများပြည်သူသုံးအိမ်သားလို့ကြားလိုက်တာနဲ့မြစ်ပတ်နံစော်ပြီးမဲမောင်ကြောက်စရာကောင်းတဲ့နေရာအဖြစ်ပဲစိတ်ထဲမြင်တတ်ကြတာမို့လို့အခုလိုအိမ်သားတွေဟာကမ္ဘာလှည့်ခီးသွားတွေတကူးတကလာကြည့်ရတဲ့နေရာတွေဖြစ်လာတာပါဒီအိမ်သား18လုံးဟာဆိုရင်ဖြင့်နီပွန်ဖောင်ဒေးရှင်းရဲ့ထောက်ပံ့မှုနဲ့တည်ဆောက်ထားတာဖြစ်ပြီးအများပြည်သူအလွယ်တကူသုံးနိုင်ဖို့နဲ့အမှုပညာလက်ရမြောက်ဖို့ဦးစားပေးဖန်တီးထားပါဗျ။ဂျပန်နိုင်ငံကထုတ်လုပ်တဲ့တိုတိုအိမ်သားဘိုးတိုင်းတွေဟာလည်းမျိုးစုံအသုံးပြုလို့ရတဲ့ပစ္စည်းလေးတွေပါဝင်တာကြောင့်အမေရိကန်ကတ်တွန်းဇလန်းတွေမှာတော့တကူးတကတင်ဆက်ပြသရတဲ့အခြေအနေအထိရောက်နေပါဗျခင်ဗျာ။
အိန္ဒိယနိုင်ငံရွေးကောက်ပွဲရှုံးနိမ့်တဲ့အချိန်ကြီးအများဆုံးလူတစ်ယောက်ဟာနောက်ထပ်ရွေးကောက်ပွဲတွေမှာထပ်ပြိုင်မှုရှိနေပါတယ်။အသက်65နှစ်အရွယ်တာယာပြင်ဆိုင်ပိုင်ဆင်တူဖြစ်တဲ့ကေပတ်မာရာဂျန်ဟာရွေးကောက်ပွဲ238ကြိမ်ရှုံးနိမ့်ထားပြီးတော့အိန္ဒိယနိုင်ငံမှာရွေးကောက်ပွဲအချိန်ကြီးအများဆုံးရှုံးနိမ့်သူဖြစ်ဆန်ကျင်တင်ထားပါတယ်။သူရဲ့ဇာတိတောင်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့တမီနာဒူပြည်နယ်မတားမြို့မှာနေထိုင်ပြီးတော့1988ခုနှစ်ခရီးကသူကရွေးကောက်ပွဲဝင်ခဲ့တာပါ။သူရေကောက်ပွဲကိုဝင်ပြိုင်နိုင်လူတွေကလှောင်ပြောင်ကြပြီးမယ်သူကတော့တမန်လူတွေလည်းပါဝင်ရှင်းပြိုင်နိုင်တယ်ဆိုတာပြချင်တာကြောင့်လို့ပြောပါတယ်သူအနေနဲ့ရေကောက်ပွဲမှာအနိုင်ရဖို့ပြိုင်နေတာမဟုတ်ပဲရှုံးကျင်လို့ပြိုင်နေတာဖြစ်တဲ့အကြောင်းနဲ့ရှုံးရတာကိုပြောတဲ့အကြောင်းနဲ့ပြောပါတယ်ဒီနေ့ထဲ April 19မှာကျင်းပခဲ့တဲ့သတင်း6ပတ်ကြာရေကောက်ပွဲမှာလည်းတမီနာဒူပြည်နယ်ဓမ္မပူရီမြို့နယ်မှာဝင်ရောက်ရှင်းပြိုင်ခဲ့ပါတယ်ရွေးကောက်ပွဲပြင်လို့အများကသတ်မှတ်ခေါ်ဆိုတဲ့ဖာမာရာဂျန်ဟာသမရရွေးကောက်ပွဲရီတာမကဒေတာဆိုင်ရာရွေးကောက်ပွဲရီမှာလည်းပါဝင်ရှင်ပြိုင်ခဲ့ပြီးတော့သူကလက်ရှိဝန်ကြီးချုပ်နရင်ဒရာမိုဒီဝန်ကြီးချုပ်ဟောင်းတွေဖြစ်တဲ့အတယ်ဘီဟာရီဗတ်ပါရီ မမွန်ဟန်ဆင်းနဲ့ကွန်ဂရက်စ်ပါတီကောင်ဆာရာဟုဂန်နီတို့ကိုလည်းရှုံ့နှိမ်ထားပူပါရယ်အခုလိုရှုံ့ချောင်းနှစ်ပေါင်း30အတွင်းပါဝင်ရှင်ပြိုင်ကြီးနဲ့မတ်ပုံတင်ကြီးဒေါ်လာထောင်ပေါင်းချီကုန်ကြခဲ့တာပါအခုလိုရှုံ့နှွေတွေကသူ့အတွက်အမြတ်ကတော့အိန္ဒိယနိုင်ငံရွေးကောက်ပွဲအကြိမ်ကြီးအများဆုံးရှုံ့နှိမ်သူဖြစ်လင်ကာစန်ဂျင်ဆာအုမှာမှတ်တမ်းတင်ခံထားပါရယ်ရှင်
နယ်သာလန်နိုင်ငံကဒက်ချ်ပကြီးဆီယာမတူဟာတပြိုင်တည်းပကြီးကား10ချက်ကိုရေးနိုင်တာကြောင့်နာမည်ကြီးလာပါတယ်အသက်31နှစ်အရွယ်ရာဂျာစီနာဗန်ဒမ်ဆိုသူပကြီးဆီယာမတူဟာလက်နှစ်ဖက်ခြေနှစ်ဖက်လုံးမှာစုပ်တိုင်ကိုကင်ထားနိုင်ပြီးတော့ထိုင်ကုန်တစ်ခုမှာထိုင်ပြီးပကြီးကား10ကားကိုတပြိုင်တည်းဆွဲခဲ့တာပါသူရေးဆွဲခဲ့တဲ့ပကြီးကားတွေကိုတော့ဇပွဲပေါ်ကျမ်းပြင်ပေါ်နဲ့ပကြီးကားတင်ထားတဲ့ဒေါက်တိုင်တွေပေါ်မှာတင်ထားတာပါအာကာသရင်မူပုံကိုပိုင်ပုံတူပန်တာဝဲဝင်ပုံနဲ့တခြားပုံ9မျိုးကိုလည်းတပြိုင်တည်းရေးဆွဲခဲ့တာပါပါတီပွဲတစ်ခုမှာစိန်ခေါ်တဲ့အနေနဲ့အပြောသဘောအနေနဲ့အခုလိုပကြီကားအများကြီးကိုတပြိုင်တည်းရေးဆွဲပြခဲ့တာဖြစ်ပြီးစုပ်ချက်တွေကိုမဆခင်မှာကြိုတင်စဉ်းစားထားရတာပါသူရေးဆွဲတဲ့ပကြီတွေဟာလက်ရကောင်းလွန်းတာကြောင့်ဘယ်ပုံကခြေထောက်နဲ့ဆွဲထားပြီးတော့ဘယ်ပုံကလက်နဲ့ဆွဲထားတယ်ဆိုတာကိုသူပဲခွဲခြားနိုင်တာပါစိန်ခေါ်မှုတွေကိုနှစ်သက်တဲ့အတွက်လည်းအခုလိုပကြီကား10ကားကိုတပြိုင်တည်းရေးဆွဲခဲ့တာဖြစ်ပြီးတော့အခုလိုရေးဆွဲရတာဟာလည်းတရားထိုင်တယ်လို့ပဲစိတ်ငြိမ်စေတယ်လို့ပကြီဆီယာမရာဂျာစီနာကပြောပါတယ်။ငယ်စဉ်ကတည်းကပကြီဆွဲတာကိုဝါသနာပါခဲ့ပြီးသူ့ပကြီကားတွေဟာယူရို6000ကနေ12000လောက်အထိရတယ်လို့အဖေဖြစ်သူဂျာကိုဗန်ဒမ်ကပြောပါတယ်။ဒီပကြီဆီယာမရဲ့ဘဲဘက်အုံနောက်နဲ့ညာဘက်အုံနောက်ဟာတခြားသူတွေထက်သုံးစားလောက်ပိုပြီးဆက်ဆက်နေတယ်လို့သူ့အုံနောက်ကိုလေးလာခဲ့တဲ့တူရကီဂျာမန်အာယုံကျော်ပညာရှင်ကပြောပါတယ်ခင်ဗျာ။
အင်ဒိုနီးရှားနိုင်ငံကအော်ရင်ဂူတဲမြဝန်ကြီးတကောင်ကတော့သူ့အနာသူဆေးဘက်ဝင်တည့်ရက်တွေနဲ့ဆေးပြန်ကူနေရကိုသိပ္ပံပညာရှင်တွေပထမဆုံးချိန်ဗီဒီယိုမှတ်တမ်းတင်နိုင်ခဲ့ပါတယ်ဆေးဘက်ဝင်အရွက်တွေကိုဝါပြီးတော့ရာကူးဆိုတဲ့အော်ရင်ဂူတဲမြဝန်ကြီးဟာညာဘက်ပါဒဏ်ရာပေါ်ကိုအရွက်တွေကိုအုံပြီးတော့ကုသနေတာကိုမှတ်တမ်းတင်နိုင်ခဲ့တဲ့အကြောင်းသိပ္ပံသတင်းချာနယ်မှာလည်းရေးထားပါတယ်အင်ဒိုနီးရှားနိုင်ငံကိုနန်လက်ဆာမြူသားဥယျာဉ်ကြီးမှရှိတဲ့ Orange Garden တွေကို1994ခုနှစ်ကလေးကလီလာနေတာဖြစ်ပြီးတော့အခုလိုမျိုးကုသတာကိုတော့ပထမဆုံးမြင်ခဲ့ရတာဖြစ်ပြီးတခြားမြက်ဝင်မျိုးနွယ်တွေဆေးဘက်ဝင်အပင်ကိုရှာပြီးတော့သုံးတာကိုတော့မှတ်တမ်းတင်ခဲ့ပြီးသားဖြစ်ပါတယ်။အဲ့ဒီဒဏ်ရာဟာနှစ်လအကြာမှပျောက်သွားတာကိုလည်းတပ်ပုံမှတ်တမ်းတင်နိုင်ခဲ့ပါတယ်။အခုလိုအမှုချင်းကိုသူ့မေစီကဒါမှမဟုတ်တခြား Orange Garden တကောင်စီကတင်ယူခဲ့တာဖြစ်နိုင်တဲ့အကြောင်းသိပ္ပံပညာရှင်တွေကခံမှန်းပါတယ်တခြားမြတ်ဝန်တွေကကုပီးလားအရင်ကလည်းကိုယ့်ဘာသာကိုကုဘူးသလားဆိုတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့တက်တည်အထောက်ထားထပ်ပြီးတော့လူတွေအကြောင်းသိပ္ပံပညာရှင်တွေကပြောဆိုထားပါတယ်ရှင
်ဂျပန်နိုင်ငံကအဖျော်ရမကာထုတ်တဲ့ကုမ္ပဏီကီရင်ကအစားအသောက်တွေစားတဲ့အခါအငံတက်ကိုထုတ်ပေးနိုင်တဲ့လျှက်စစ်ဇွန်းတစ်မျိုးကိုဖန်တီးလိုက်ပါတယ်အစားအသောက်တွေတဲ့ကိုစားအပိုထဲစရာမလိုပဲဒီဇွန်းကရှာကိုလျှက်စစ်တဲ့အပြော့စားနဲ့တို့ပေးပြီးအငံတက်ကိုပိုအရသာခံနိုင်အောင်လုပ်ပေးတာပါဒီဇွန်းရဲ့အလေးချိန်ဟာ60ဂရမ်လောက်ပဲရှိပြီးတော့အပြန်သွင်းလို့ရတဲ့လီသီယမ်ဘက်ထရီနဲ့တွဲထားတာပါဒီနည်းပညာကြောင့်အစားအသောက်စားတဲ့အခါပုံမှန်အရသာအတိုင်းပဲရှိနေပြီးအစားအသောက်ထဲစားသုံးဆွဲမှု3ပုံတစ်ပုံလောက်ကိုလျှော့ချပေးနိုင်မယ်လို့မျှော်လင့်တဲ့အကြောင်းတီထွင်သူပါမောက်ခဖိုမေးဤမီယာရှိတာကပြောပါတယ်စားအစားများတဲ့အခါသွေးတို့ရောဂါဖြစ်ဖို့အလားအလာများပြီးလေဖြတ်တာနဲ့တခြားယောဂါတွေကိုလည်းဖြစ်စေတာပါဂျပန်နိုင်ငံမှာအရွယ်ရောက်သူတဦးဟာတစ်နေ့ကိုပြန်မြစား10ဂရမ်လောက်စားနေပြီးဒါဟာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတ်မှတ်ပေးထားတဲ့ပမာဏထက်နှစ်ဆလောက်များနေတာပါဒါကြောင့်ဂျပန်တွေစားလျှော့စားစေဖို့အငံတက်ကိုဖန်တီးပေးတဲ့လျှက်စစ်ဇွန်းကိုတီထွင်ပစ်ခဲ့တာလို့ကီရင်ကုမ္ပဏီကသူတည်တီ IE စာတိုကပြောပါတယ်ဒီဇွန်းတွေကိုအွန်လိုင်းကရောင်းချပေးမှဖြစ်ပြီးတစ်ခုကိုဂျပန်ယန် 19,800အမေရိကန်ဒေါ်လာနဲ့ဆိုရင်တော့128ဒေါ်လာနဲ့ရောင်းချပေးမယ်လို့ကီရင်ကကြေညာထားပြီး၅နှစ်အတွင်းမှာတကယ်ပါလုံးမှာအသုံးပြုသူတသန်းလောက်ရှိလာစေဖို့လည်းရည်ရွယ်ပါတယ်ခင်ဗျာ
။တန်ကိုရီးယားနိုင်ငံကဟာတာတီဆောင်တူကတော့မဟာယာနဘုန်းတော်ကြီးတစ်ပါးလိုဝတ်ဆင်ပြီးကဆုံလာပြီးဗုဒ္ဓနေ့ထိမ့်မှတ်ပွဲတစ်ခုမှာဗုဒ္ဓတရားတော်တွေကို EDM လို့ခေါ်တဲ့ Electronic Dance Music Electronic အကဂီတာဖြစ်ပြောင်းပြီးတော့ DJ နဲ့ဖြောပြခဲ့ပါတယ်။ DJ New Jeans Nim လို့နာမည်ပေးထားတဲ့ဒီအသက်48နှစ်အရွယ်ဟာတာတီဥဆောင်ယုံဆောင်ဟိုဟာဗုဒ္ဓဘာသာဘုန်းတော်ကြီးတစ်ပါးမဟုတ်ပေမဲ့ဗုဒ္ဓတရားတော်တွေကိုလူငယ်တွေနှစ်သက်တဲ့ EDM ဂီတာဖြစ်ပြောင်းပြီးတော့ဖြောပြခဲ့တာပါ။ သူကုလို့ဖြောပြတာကိုတောင်ကိုရီးယားဗုဒ္ဓဘာသာအတိုင်းဝိုင်းကတော့ကျိုးစိုးလက်ခံပြီးလူငယ်တွေဗုဒ္ဓဘာသာကိုစိတ်ဝင်စားလာကြမယ်လို့မျှော်လင့်ပါတယ်တောင်ကိုရီးယားနိုင်ငံကပရိသတ်၁၀တန်းလောက်ရှိတဲ့ဂျိုဂဲလို့ခေါ်တဲ့အကြီးဆုံးကိုရီးယားဗုဒ္ဓဘာသာဂိုင်းခွဲတစ်ခုကဂိုင်းကျုပ်ဆရာတော်ဂျင်ဝူဟာဒီနေ့ဧပြီ30ရက်နေ့တုန်းက DJ New Jeans နဲ့စိတ်ပရီးနဲ့ငကြက်တစ်ခုလက်ဆောင်ပေးခဲ့ပြီးတော့လူငယ်တွေအတွက်ပျော်ရွှင်ခြင်းနဲ့မျှော်လင့်ချက်တွေဖြန့်ဝေပေးဖို့တောင်းဆိုခဲ့ပါတယ်။သူဟာမြေလန်းဆန်းတက်ကြွအသစ်ဖြစ်နေပြီးတော့တခြားဘုန်းကြီးတွေလိုမဟုတ်ဘူးလို့သူ့ရဲ့ဖြိုပြီးပွဲကိုတက်ရောက်ခဲ့ပြီးလူငယ်တွေကပြောပါရရှင်။
ဂျာမနီနိုင်ငံဘာလီမြို့ကဟိုတယ်တစ်ခုရဲ့ခေါင်မိုးပေါ်မှာတစ်မျိုးလုံးကိုမြင်နိုင်တဲ့ဒန်းစီးနိုင်ပါပြီ။အမြင့်မီတာ120အထက်မှာတက်ဆင်ထားတဲ့ဒီဒန်းကိုဥရောပရဲ့အမြင့်ဆုံးဒန်းလို့သတ်မှတ်ခေါ်ဆိုလို့ရပြီးဒီဒန်းကိုဘာလီမြို့လယ်ကအလက်ဇန်ဒါပလတ်အနားမှာရှိတဲ့ Park Inn Hotel ပေါ်မှာစီးနိုင်တာပါ။ Vertical Sport အဖွဲ့နဲ့ဘန်ဂျီကုမ္ပဏီတို့ပူးပေါင်းဖန်တီးတဲ့ဒီအစီအစဉ်မှာဒန်းစီးသူတွေအနေနဲ့ဘာလီမြို့ကြီးကိုမြင်ကွင်းအသစ်ကနေမြင်နိုင်တာပါ။ဒန်းစီးသူတွေအတွက်ဘေးအန္တရာယ်ကင်းစေဖို့မစည်းကင်မှာလဲကျိုးရည်နဲ့တေချာချီထားပေးပြီးတော့ကိုလိုချင်တဲ့အချိန်တိုင်းလွှဲပေးနိုင်တာပါဟိုတယ်ရဲ့35လွှာအထိဆက်လီကားနဲ့တက်သွားနိုင်မှာဖြစ်ပြီးကျန်တဲ့2မီတာကိုတော့လမ်းလျှောက်တက်ရမှာဖြစ်သလိုလမ်းမှာလဲဘေးပတ်ပတ်လေကိုမြင်နိုင်တဲ့အရက်ဘားတစ်ခုရှိပါတယ်အဲ့ဒီအရက်ဘားမှာဒန်းမစည်းကင်တက်တိရှိစေဖို့အရက်တောက်သွားနိုင်သလိုစီးပြီးသွားရင်လဲဆူးချတဲ့အနေနဲ့အရက်မှာတောက်နိုင်ပါတယ်အချိန်5မိနစ်ကြာဒန်းစီးနိုင်ဖို့အတွက်တယောက်ကိုယူရို25ယူရိုလောက်ကြတင်မှာပါခင်ဗျာ
American ပြည်တော်စုမှာခွေးတွေအတွက်တည်တံ့ပြေးဆွဲပြီးတဲ့ Bark လို့နာမည်ပေးထားတဲ့လေကြောင်းလိုင်းရှိနေပါပြီခွေးဟောင်းနဲ့အတန်းကိုအစွဲပြုနာမည်ပေးထားတဲ့ဒီလေကြောင်းလိုင်းဟာ New York မြို့နဲ့ Los Angeles မြို့ကြားပြင်သန်းတာဖြစ်ပြီးတော့ခွေးအရွယ်အစားပေါင်းစုံနဲ့သူတို့ရဲ့ပိုင်းရှင်တွေစိန်ကြက်ကြစတိုင်ကြက်ကြခီးသွားနိုင်မှုဖြစ်ပါတယ်ခွေးတွေတွေလိုအပ်တာအကုန်ဖန်တီးထားပြီးတော့ခွေးတွေအတွက်စိတ်ဖြည့်စည်းရာကိုရော့ပါစီဖို့လည်းရည်ရွယ်ထားပါတယ်။ဒီလေကြောင်းလိုင်းမှာစီးတဲ့ခွေးတွေအတွက်ပထမရန်စားအတွေ့အကြုံရစီမှာဖြစ်ပြီးတော့လူတွေအတွက်တော့အစ်မြင့်တဲ့အတွေ့အကြုံတွေကိုရစီမှာပါ။လူ14ဦးတင်ဆောင်နိုင်တဲ့ဒီလေကြောင်းလိုင်းကလင်းရင်တစ်စင်းမှာခွေး10កောင်ပဲတည်ဆောင်မှာဖြစ်ပြီးတော့လူတွေအတွက်လက်မှတ်ကို10ဆောင်ထက်ပိုမရောပါဘူး။နေပူစာလှုံလို့ရတဲ့စောင့်ဆိုင်းရတဲ့အခန်းတွေထဲမှာအစားအသောက်တွေအရုပ်တွေထည့်ပေးထားမှာဖြစ်ပြီးတော့အမြန် check in လုပ်ပြီးမှဖြစ်တယ်လို့ခွေးလေးတွေအတွက်လီမော်မှာကျန်းမာရေးအတွက် spa လေးပါဝင်ပါတယ်။လောလောဆယ်မှာတော့ညယုံမြူတွေက White Plains လီယင်ကွင်းနဲ့ Los Angeles မြူနာက Van Nuys လီယင်ကွင်းအကြားပြီးဆွဲပြနေပြီးလန်ဒန်မြူ၊ Paris ၊ Milan ၊ Chicago နဲ့ Seattle မြူတွေကိုလည်းတိုးချဲ့ပြီးဆွဲပြမှာပါ။နိုင်ငံတကာခီးစဉ်တွေလက်မှတ်တစ်စောင်ကို American Dollar 8000ကျပ်တက်มาဖြစ်ပြီးတော့ပြည်တွင်းခီးစဉ်တွေအတွက်ကတော့ Dollar 6000ကျပ်တက်มาတယ်။ခီးစဉ်တစ်ခုမှာခွေးတစ်ကောင်နဲ့လူတူလိုက်ပါနိုင်ပါတယ်။ဒါပေမဲ့ဒီဈေးကနောက်ပိုင်းမှာပြောင်းလဲနိုင်ပြီးတော့ခီးစဉ်တွေပုံများများပြောင်းနိုင်ပြီးတော့အများစုပို့ပြီးတော့တက်နိုင်တဲ့ဈေးနှုန်းဖြစ်အောင်ကြိုးစားသွားမယ်လို့ Barclays ချောင်းလိုင်း CEO Matt Mika ကပြောပါတယ်ရှင်။
ရင်းသင်းနိုင်ငံသားတယောက်ဟာအမြင့်ပေ23ပေကျော်ရှိတဲ့ Eiffel မျောစင်ပုံစံတူတစ်ခုကိုမီးကျစ်ဆန်တစ်သားကြောင်းလေးတွေနဲ့တိဆောက်ပြီး Guinness ကမ္ဘာမှတ်တမ်းစံချိန်ချိုးလိုက်ပါတယ်။ Lebanon နိုင်ငံသား Tafid Dah 2009ခုနှစ်ခေတ်ကတင်ထားတဲ့အရင်စံချိန်ဖြစ်တဲ့22ပေကျော်ကိုချိုးသွားတာပါ။ Richard Bloch ဆိုသူကအဲ့ဒီမျောစင်တိဆောက်ဖို့အတွက်အချိန်10နှစ်ယူခဲ့ရပြီးတော့ကနဦးမှာတော့ Guinness ကမ္ဘာစံချိန်အဖွဲ့ကသူ့မျောစင်ကိုအတိအမှတ်ပြုဖို့ပယ်ချခဲ့တာပါ။အကြောင်းကတော့သူအသုံးပြုခဲ့တဲ့မီးကျစ်ဆန်တစ်သားကြောင်းလေးတွေဟာအပြည့်မအလွယ်တကူဝယ်လို့မရဘူးဆိုတဲ့အကြောင်းပြချက်နဲ့ပါသူအနေနဲ့မီးကျစ်ဆန်တစ်သားကြောင်းလေးတွေရဲ့ထိတ်မှရမ်းမပါတဲ့တစ်သားကြောင်းလေးတွေကိုတီးတန့်ထုတ်လုပ်သူစီကမှာခဲ့တာပါသူရဲ့အကြောင်းပြချက်ကတော့ထိတ်ကရမ်းပါတဲ့အပိုင်းကိုဖြတ်ရတာအချိန်ကုန်တာကြောင့်ပါဒါပေမဲ့လည်း Guinness အဖွဲ့ကသူတို့တေချာမစင်စားပေးမိတဲ့အတွက်ဆိုပြီးဆုံးဖြတ်ချက်ကိုပြန်ပြင်ပြီးဒီမျောစင်ကိုမီးကျစ်ဆန်တစ်သားကြောင်းလေးတွေနဲ့ဆောက်လုပ်သမျှထဲမှာအမြင့်ဆုံးအဖြစ်အတိအမှတ်ပြုပေးခဲ့ပါတယ်။အချိန်10နှစ်ကျော်အတွင်းနိုင်ပေါင်း 4,200 ကျော်တစ်သားမီးကျစ်ဆန်ပေါင်း 8,600 နဲ့ကော်အလေးချိန်ပေါင်း 23 ကီလိုဂရမ်ကိုအသုံးပြုပြီးတိဆောက်ခဲ့တာပါခင်ဗျာ
။တယ်လီဖုန်းကလေညာတဲ့သူတွေကိုရင်ဆိုင်ဖို့ AI Granny လို့ခေါ်တဲ့ဉာဏ်ရည်တူနည်းပညာသုံး Daisy ဆိုတဲ့ဖွားတူကိုဗြိတိန်နိုင်ငံ Virgin Media O2 ဆက်သွယ်ရေးကုမ္ပဏီကတီထွင်ဖန်တီးလိုက်ပါတယ်။လူတယောက်လူပဲစကားပြောနိုင်မဲ့ AI ဖွား DC ဟာလူလိန်လူညာတွေကိုစကားအဆက်မပြတ်ပြောထားပြီး တယ်လီဖုန်းလိုင်းပေါ်မှာအလုံများနေစီမှာဖြစ်တဲ့အတွက်တကယ်လူတွေလိုလိမ္မော့အခွင့်အရေးနေသွားစီပါတယ် AI ဖွားတီစီဟာအသက်ကြီးသူအမျိုးသမီးတူစကားပြောနေရတဲ့စင်တူဆက်တွေပြောဆွနိုင်မှာဖြစ်ပြီးတော့သုံးမွေးထိုးရတာနှစ်ချိုက်တဲ့သူလည်းဖြစ်ပါတယ်ဒီ AI အဖွားကမအိတ်မနေ24နိုင်ပတ်လုံးစကားပြောဆိုနိုင်မှာဖြစ်ပြီးတော့လူလိန်တွေပြောတာတွေကိုစူးစီးပြီးလူလိန်တွေထက်တအောင်တုံ့ပြန်နိုင်တယ်လို့ဒီဖွားကိုတီထွင်ခဲ့တဲ့အဖွဲ့ကတီထွင်သူတူကပြောပါတယ်ဗြိတိန်နိုင်ငံမှာတယ်လီဖုန်းနဲ့လိန်ညာတဲ့သူတွေများလွန်းတဲ့အတွက်အသက်50ကျော်အရွယ်လူကြီးတွေက20ရာခိုင်နှုန်းလောက်ဟာသူတို့ဖုန်းတွေကိုဖြေကြားဖို့စိုးရိမ်နေတယ်လို့ Charity Age UK ဖွဲ့တစ်ခုကခန့်မှန်းပါတယ် AI ဖွားတီစီရဲ့ဖုန်းနံပါတ်ကို online အလိညာရီလာလေးရှိတဲ့ internet forum တစ်ခုမှာတင်ထားပြီးတော့တင်လိုက်တဲ့အချိန်အားစပြီးဖုန်းခေါ်ဆိုမှုပေါင်း1000ကျော်ကိုလက်ခံဖြေကြားခဲ့ပြီးတော့တချို့လူတွေနဲ့မိနစ်40ကြာတဲ့အထိစကားပြောဆုခဲ့ပါတယ်။လိညာတဲ့သူတွေအနေနဲ့လည်း AI ဉာဏ်ရည်တူနည်းပညာကိုသုံးပြီးတော့လိညာနိုင်တာကြောင့် AI နှစ်ခုကြာအပြန်အလှန်စကားပြောဆိုတဲ့အခြေအနေမျိုးလည်းဖြစ်သွားနိုင်တယ်လို့ဝေဖန်သူတချို့ကပြောပါတယ် Virgin Media O2 ကတော့လက်ရှိသူတွေရဲ့နီလန်အလုပ်ဖြစ်နေပြီးတော့ဒါမျိုးဆက်လုပ်သွားဖို့ရှိတယ်လို့ပြောပါတယ်ရှင
်ဒီနေ့တဲ့ကဘာတလွားထူကြတဲ့ကိုကြီးချင်းနဲ့မမစရာတို့ပြောပြခဲ့တာပါမကြခင်ဥအောင်ခေရဲ့မြန်မာပြည်သုံးသက်ချက်နဲ့စက်တာရင်းညာပတ်စင်ခန္ဓာလေးလာဖို့ရှိပါသေးတယ်ခင်ဗျာ
ဒီ OA season တွေကို radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ
်။ VOA American အသံကနေစက်တာရေးညအစီအစဉ်တွေကိုဆက်ပြီးတော့ပြောပြပေးနေပါတယ်။အခုစက်တာရေးညပတ်စင်ခန္ဓာတွေကကျမ်းမာရေးနဲ့တိုင်းရင်းသတင်းလွှာမတိုင်ခင်မြန်မာရေးသုံးသက်ချက်ကိုနားဆင်ကြည့်ရှုအောင်ပါ။ဒီတစ်ပတ်ကချင်မြေရှားနဲ့တရုတ်မဟာအမားဆိုတဲ့ခေါင်းစဉ်နဲ့သုံးသပ်ထားပါလေ။မြေရှားသတ္တုအများဆုံးထုတ်လုပ်သူဟာတရုတ်ပြည်ဖြစ်ပေမဲ့မြန်မာကကုန်ကြမ်းမရရင်တော့အခုလိုထုတ်နိုင်မှာမဟုတ်ပါဘူး။ဒါကြောင့်တရုတ်လိုတာမပေးဖို့ຫນွေဥတော်လည်းကကြိုးပမ်းရမှာလို့ဥအောင်ခင်ကသုံးသပ်ထားပါလေခင်ဗျာ
။ကချင်ပြည်နယ်ကတရုတ်မြန်မာနယ်စပ်ကို KAA ကချင်လွတ်မြောက်ရေးတပ်တော်ကထိန်းချုပ်ထားပါတယ်။ကဲကဆက်အာနာရှင်စနစ်ကိုအမြင့်ပြတ်ချိန်မုံမှုကြိုးပမ်းနေပါတယ်။တရုတ်ကတော့ဗမာဆက်အာနာရှင်စနစ်တည်တံ့ခိုင်မင်းရေးအတွက်ဒီမျိုးစုံနဲ့လုံးပါနေပါတယ်။ဆက်အာနာရှင်စနစ်ကိုတိုက်ပြတ်သူ KIA နဲ့ຫນွေဦးမဟာမိတ်တွေကတစ်ဖက်ဆက်အာနာရှင်ကိုထောက်ခံအားပေးသူတရုတ်အာနာရှင်ကတစ်ဖက်နေဆက်မှာထိတ်တိုက်တွေ့နေပါတယ်။ကချင်ပြည်နယ်ကသဘာဝတရားစာတကိုတရုတ်ကလိုချင်နေတာရာစုနှစ်နဲ့ကြီးနေပါပြီအခုလဲငန်းငန်းတက်လိုချင်နေတော့ပါပဲနောက်ဆုံးပေါ်ခင်မီအတပညာမှာသုံးတဲ့ပစ္စည်းတွေတရုတ်ပြည်မှာအများအပြားထုတ်လုပ်နိုင်တာကြောင့်တရုတ်စီးပွားရေးမှာကုန်ထုတ်စွမ်းအားစစ်300အဓိကပါဝင်မယ်လို့သမရရှီကျင့်ဖိန်ကမကြာမီကပြောသွားပါတယ်လျက်စစ်မော်တော်ကားလစ်သီယမ်ဘက်တရီနဲ့နေအောင်ကြီးစွမ်းအားသုံးဆိုလာပစ္စည်းတွေဖြစ်ပါတယ်ဒီကိမီပစ္စည်းတွေမှာမြေရှားတပ်တူကိုသုံးရတာကြောင့်မြေရှားတပ်တူရိုင်းထုတ်လုပ်မှုဟာအရေးကြီးလာပါတယ်။မြေရှားတပ်တူရိုင်းကိုတက်ဆင်တဲ့စေယုံတွေတရုတ်ပြည်မှာအများဆုံးပါ။ကဘာထွက်မြေရှား90ရာခိုင်နှုန်းနီးပါးကိုတရုတ်ပြည်မှာတက်ဆင်တာမှုမြေရှားတပ်တူလောကကိုတရုတ်ကလက်ဝကြီးအုပ်ထားတယ်လို့ဆိုနိုင်ပါလေ။ဒါပေမဲ့မြေရင်တပ်တူကိုထုတ်လုပ်ဖို့အတွက်လိုအပ်တဲ့ကုန်ကြမ်းကိုတော့ကချင်ပြည်နယ်ကတင်သွင်းရပါတယ်။တဘာဝပဝန်းကျင်ပျက်စီးစေတဲ့အတွက်တရုတ်ပြည်မှာတန်ချိန် 2,000 တာထုတ်လုပ်ဖို့ကန့်သတ်ထားတဲ့လေးလံတဲ့မြေရှားကုန်ကြမ်းကိုကချင်ပြည်နယ်ကမနစ်ကတင်တန်ချိန် 9,000 လောက်တင်သွင်းခဲ့ပါတယ်။ဒီနှစ်ပထမ6လပိုင်းမှာတရုတ်တင်သွင်းတဲ့မြေရှားကုန်ကြမ်းရဲ့85ရာခိုင်နှုန်းဟာကချင်ပြည်နယ်ကလာတာပါအမေရိကန်ဒေါ်လာ1,900ကျော်ဖို့ရှိတယ်လို့ ISP လေ့လာရေးဌာနကဆိုပါတယ်တရုတ်ပြည်တောင်ပိုင်းမှာအခြေစိုက်တဲ့မြေချတပ်တုတပ်ဆင်တဲ့စက်ယုံတွေဟာကချင်ပြည်နယ်ကကုန်ကြမ်းကိုအဓိကမိခိုနေရပါတယ်ကချင်အထုဒေသတည်းကိုအနည်း30စွန့်မိုးခဲ့တဲ့စခုံးတင်ရင်ရဲ့နေကြဆောင်တပ်ဟာတရုတ်ကုမ္ပဏီတွေကိုမြေရှားကုန်ကြမ်းချုပ်ယူခွင့်ပေးပြီးအကျိုးအမြတ်ခံစားနေတာအတော်လေးကြားနေပါပြီ။ဒါပေမဲ့စစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်းမှာ စီးမဲ့ကမ်းမဲ့ထုတ်ယူမှုတွေများလာတဲ့အတွေ့တဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုများပြားလာပြီးတော့လူနေမှုဘဝလည်းထိခိုက်ပျက်စီးမှုတွေများလာပါတယ်။2020မှာ Global Witness ကဂျိုဒုကရိုက်ထားတဲ့ဓာတ်ပုံတွေကိုပေါ်ပြပါလေ။မြန်မာပြည်မြောက်ပြကချင်းပြည်နယ်မှာမြေရှားတပ်ထုတူပေါ်ရဲ့လုတ်ကွဲ3000နီးပါးကိုတွေ့ရပြီးတူပေါ်တဲ့မြေနေရာအကျယ်အဝန်းဟာစင်ကာပူနိုင်ငံလောက်ရှိတယ်လို့ဆိုပါတယ်။ချီပွေမြို့နယ် KIA တပ်မဟာခုနှစ်ချင်းချုပ်တဲ့ဖရဲကျေးရွာအထိမြေရှားလုပ်ငန်းကျေပြန့်လာတာကိုဒေသခံတွေကမနစ်ကကောက်ွက်ကြပါတယ်။ဖရဲကျေးရွာတဝိုက်မှာ KIA နဲ့ဝါဖွဲ့ပူးပေါင်းပြီးတူပေါ်ဖို့စီစဉ်ပုံကိုကချင်သတင်းဌာနကဖော်ပြပါတယ်။အခုတော့ KIA နဲ့ပူးပေါင်းတက်ရဲ့တလကြာထိုးစင်ကြောင်နေကြဆောင်တက်တွေမတွန်းလန်နိုင်ပဲလက်နဲ့စွပြီးထွက်ပြေးကြပါတယ်တရုတ်ကော်မတီတွေဟာမြေရှားတပ်တုကုန်ကြမ်းထုတ်ယူဖို့အတွက် KIA ကိုနှီးမျိုးစုံနဲ့ချင်းကပ်လန်နိုင်ပါတယ်ဒါကြောင့်ဒေါ်လာငွေအချောင်ရမာကိုကြည့်ပြီးတရုတ်ကော်မတီတွေရဲ့ပရိရဲ့ညွတ်ကွင်းတွေကိုမဝေမှုဖို့အလွန်တတိထားရပါလိမ့်မယ်စစ်ကောင်စီအာဏာတည်မြဲရေးအတွက်ဘာမဆိုလုပ်မယ်ဆိုတာတရုတ်အစိုးရလမ်းစဉ်ပါဒါကြောင့်တရုတ်ကြီးစိုးရေးကိုအထောက်အကူပေးတဲ့မြေရှားတပ်ထုကုံချမ်းတရုတ်လက်ထဲမရောက်ဖို့ကိစ္စဟာအလွန်အရေးကြီးပါလေ။တရုတ်ပြည်ကမြေရှားတပ်ထုထုတ်လုပ်တဲ့ဈေးကွက်ကို90ရာခိုင်နှုန်းကြီးစိုးတာကိုစန့်ကျင်သူအမေရိကန်အစိုးရတင့်မှာပါဝင်လာလိမ့်မယ်လို့ James Rue ဆိုသူဗမာအင်ဂျင်နီယာတဦးကနိုဝင်ဘာလထုတ်အေဝဒီမှာရေးထားပါတယ်။ကချင်ပြည်နယ်မှာဘာပဲဖြစ်ဖြစ်မြေရှားတပ်တို့ရရင်ပြီးရောဆိုတဲ့တရုတ်ဟာနေစာဂိတ်တွေပိတ်ထားတဲ့အတွက်ကို့အတက်ကိုစုနေပါလေ။လင်းလန်နဲ့မြေရှားအောက်ဆိုင်ထွက်တဲ့ဒေသကို KIA ကချုပ်ကင်ထားတာမူ KIA နဲ့အစဉ်ပြေမှသာလိုချင်တာကိုတရုတ်ရနိုင်ပါလိမ့်မယ်။ဒါကြောင့်လင်းလန်နဲ့မြေရှားအောက်ဆိုင်ကုန်ချမ်းအများဆုံးထုတ်သူဟာကချင်ပြည်နယ်ဖြစ်နေပါလေ။ကချင်ပြည်နယ်ကကုန်ချမ်းမရရင်မြေရှားတပ်တုဈေးကွက်ကိုတရုတ်မကြီးစိုးနိုင်ပါဘူး။ဒါဟာတရုတ်ရဲ့ပြော့ခွက်ပါ။ဒီနေရာမှာတရုတ်ကြီးစိုးမှုကိုစတင်တဲ့နိုင်ငံခြားရေးဝန်ကြီးဖြစ်လာမယ်မာကိုရူဘီယိုရဲ့အခန်းကဏ္ဍအရေးကြီးလာတယ်လို့ James Rue ကဆိုပါတယ်။မြေရှားဈေးကွက်တရုတ်ကြီးစိုးမှုညီကုန်းချုပ်ရေးနဲ့မြန်မာစစ်အာဏာရှင်ပစ္စည်းရေးဟာဆက်ဆက်နေကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ။
ကချင်မြေရှားတရုတ်လူနေတဲ့ပြောခွဲဥောက်ခင်သုံးသက်ခဲ့တာပါအခုတော့ကျမကြီးကဏပါနှစ်သစ်ကျမကြီးတန်နေထံကိုပြောထားပါတယ်ကဘာမှာခစ်စားလာတဲ့နှစ်သစ်မှာပူပျော်ရှင်ကျမနိုင်ရေးဒီတန်ဋိဌံချနိုင်ဖို့ကျမကြီးပညာရှင်တွေကတိုက်တွန်းနေပါတယ်ဒါကိုကဘာမှာဘလို့ချလိမ့်ရှိပြီးမြန်မာအတွက်ရောပါရဖြစ်တင်ပါလဲဩစတြေးလျနိုင်ငံကစိတ်ကျမကြီးထုကဒေါက်တာသတိကိုကျွန်တော်ပဲမေးထားပါတယ်ခင်ဗျာ
โอเคစိတ်ကျမ်းမာရေးသူကဆရာဝန်ကြီးဒေါက်တာသခေခင်ဗျာကျွန်တော်တို့အခုနှစ်2024ကမကြာခင်အကုန်ဆုံးပြီးတော့နှစ်သစ်2025ကိုရောက်တော့မဲ့အချိန်မှာလာမယ့်နှစ်သစ်မှာဆရာကြီးပိုကျမ်းမာပျော်ရွှင်စွာနေနိုင်ဖို့ပေါ့နော်ဒီနှစ်သစ်ကျမ်းမာရေးသတိချင်ချနိုင်ရင်အဓိကပြောမှာမို့ဘာကနေစရှင်းပြခြင်းလဲဆရာကြီ
းဟုတ်ကဲ့နှစ်သစ်မှာကျွန်တော်တို့မြန်မာအမျိုးသားအမျိုးသမီးတွေရည်မှန်းချက်အစ်စ်ဦးတည်ချက်အစ်စ်နဲ့ achievement လို့ခေါ်တဲ့အောင်မြင်မှုအစ်စ်တွေရအောင်ဒီနှစ်သစ်တန်လေးထန်နေใช่ก้าวมั้ยလို့ကျွန်တော်อ่ะပထမဆုံးအကြံပြုရှင်တယ်။ဘာလို့လဲဆိုတော့အနောက်နိုင်ငံတွေမှာဒီ New Year Resolution နှစ်တကူတန်လိထန်နေရအရန်ခက်စားတယ်ဗျ။သူတို့စာပေးပေါ့ဒီလေ့လာချက်တွေမှာဆိုရင် US မှာ American လူမျိုးတွေရဲ့3ပုံ2ပုံလောက်ကနှစ်တကူတန်လိထန်ချားကြတယ်။ UK တို့ Australia တို့မှာပိုများတယ်85ရာခိုင်နှုန်း4ပုံ3ပုံလောက်ကနှစ်တကူပလန်လေးတွေချားကြတယ်ဆိုတော့ဒါအကျိုးရှိလို့လည်းဆုံးဖြတ်ကြတာဖြစ်ပါတယ်လို့ကျွန်တော်စကြင်ပါတ
ယ်။ဟုတ်ကဲ့ဆရာကြီး။အဲ့တော့အဓိကဘယ်လိုအချက်တွေကိုအဓိကဦးစားပေးပြီးတော့ချလိုက်ရှိပြီးတော့မြန်မာနိုင်ငံအတွက်ရောဘယ်လိုဖြစ်တင်တာကိုဆရာအကြံပြုပေးပါလား
။ဟုတ်ကဲ့အဲ့ဒါတော့ဟိုနိုင်ငံသားမှာဖြစ်ဖြစ်ပမာနိုင်ငံမှာပဲဖြစ်ဖြစ်ဒီကျွန်တော်တို့လူသားအလုံးကနှစ်သစ်မှာအကြံသစ်ညံသစ် idea အတွေးသစ်တွေနဲ့ဟိုလုတာတော့အငြင်းတန်းအကျိုးရှိတယ်။ဆိုတော့ကျွန်တော်လေ့လာကြည့်တော့အဓိကအကြောင်းအရာ၃မျိုးရှိတယ်ခင်ဗျာ။ကျမကြီး၃မျိုးလို့ကျွန်တော်ကပြောချင်တယ်နံပါတ်၁က physical health ကာယကျန်းမာရေးနံပါတ်၂က mental well-being ဆိုတာစိတ်ချမ်းသာရေးအဲနံပါတ်3ကတော့ဒီစိတ်ကော physical ရောချမ်းသာဖို့အတွက်ငွေရေးချေးချမ်းသာဖို့လည်းလိုတယ်ဆိုတော့အဲ့ဒီ3ချက်ကိုမူတည်ပြီးတော့မှသံဋိဌာန်နေချကြတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီကာယပိုင်းနဲ့ရုပ်ပိုင်းပေါ့နော်စပြောပြပေးပါလားဆရာ
ဟုတ်ကဲ့ဒီကိုခန္ဓာချမ်းသာကြီးကတော့ဆောင်ရံနဲ့ရှောင်ရံဆိုပြီးတော့ကျွန်တော်တင်ပြခြင်းတယ်ဆောင်ရံကတော့လုပ်ရမယ့်ဟာတွေပေါ့နော်တချို့တွေကဒီနှစ်သိက္ခူသံဋိဌာန်မှာ exercise လုပ်ကြမယ်အဲ့ဒီမှာလဲကျွန်တော်တို့ specific ပေါ့တတ်တတ်မှတ်မှတ်ကလေးဖြစ်ရမယ်တပတ်3ရက်လမ်းလျှောက်မယ်တပတ်ကို2ခါချင်းသွားမယ်အဲ့လိုတတ်တတ်မှတ်မှတ်ကလေးသံဋိဌာန်ချကြပါတယ်အဲ့အဲ့ဒါအပြင်လူတော်တော်များများကအစားအသောက်ကိုမြတ်မြတ်တတ်တာစားကြမယ်နော်တတိဝလန်စားမယ်အတိရွယ်စားမယ်နောက်ပြီးတော့မှဒီအချိုတို့အငံတို့လျှော့စားမယ်အဲ့ဒီကနေပြီးတော့မှတချို့ကြတော့ body weight ခန္ဓာကိုယ်ကိုယ်လေးချိန်ကိုလျှော့မယ်ဝပြီးတော့ bike ride နေရာကနေပြီးတော့ပိန်ပိန်ပါပါတွယ်တွယ်လေးတွေဖြစ်အောင်ကြိုးစားမယ်ဆိုတဲ့တဏှိဌာန်ကြီးကဆောင်ရံနေပေါ့ဗျာတိတ်ကျိုးရှိတဲ့ကိစ္စတွေပါပဲရှောင်ရတာကတော့ရှင်းရှင်းလေးပဲအရက်ဖြတ်တာတို့အရက်ရှောင်တာတို့နော်ဆေးလေးဖြတ်တာတို့နောက်ပြီးတော့မူးစေဝါကိုလုံးဝမသုံးတော့တာလို့အဲ့ဒါတွေကခန္ဓာကိုယ်ကျန်းမာရေးအတွက်သံဋိဌာန်တွေဖြစ်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့စိတ်ကျန်းမာရေးစိတ်ပိုင်းဆိုင်ရာပေါ့နော်ဆက်ပြောပါလား
ဟုတ်ကဲ့အဲ့စိတ်ပိုင်းဆိုင်ရာကတော့ကျွန်တော်လဲဟိုစေယောကစိတ်ကျန်းမာရေးဆရာဝန်ဆိုတော့တည်တည်ချာချာလေ့လာကြည့်တော့ဒီနေ့မှာကဘာလူသားတွေထူးထူးခြားခြားသုံးမျိုးစပြီးတော့တွေ့တယ်ပထမဆုံးကတော့လူတွေကဒီသံဋိဌာန်မှာ social media တွေ short သုံးမယ်လို့ဆိုကျွန်တော်ဝမ်းသာတယ် Facebook တို့ Instagram တို့Twitter တို့အဲ့ဒီအတင်းဖြစ်နေပြောတဲ့ဟာတွေအချိန်သိပ်ကုန်တော့အဲ့ဒါတွေရှော့ကြမယ်ဆိုတော့အဲ့ဒီတန်လေးထံလဲကျွန်တော်စိတ်ဝင်စားတယ်။အဲနံပါတ်1စိတ်ဝင်စားတာကစာဖတ်တာပေါ့ reading စာအုပ်တွေဟိုကိုဝင်းမင်းတို့ကျွန်တော်တို့ခစ်တဲ့တုန်းကလို့နော်စာအုပ်တွေဝယ်ပြီးတော့မှစာဖတ်မယ်ဆိုတော့အဲ့ဒီတန်လေးထံလဲကြိုက်တယ်။အဲနံပါတ်3ကတော့ကျွန်တော်ကိုယ်တိုင်လုပ်တဲ့ဟာလေးပေါ့အဲ့ဒါ new hobby ဆိုတာဝါဒနာအသစ်ကလေးစာမယ်ဆိုတော့ကျွန်တော်ကနှစ်တကူကျွန်တော်ရဲ့တန်လေးထံတကူကပီယာနိုအတီးတင်မယ်လို့ကျွန်တော်လုပ်ထားတော့စလုပ်ပြီးတော့အဆင်ပြေတယ်ပဲ
ဟုတ်ကဲ့စနေရပါဆရာနော
်စနေရစနေရတီးတာလေအဲအဲ့ဒါလေးလုပ်ကြည့်မယ်ဆိုတော့ okay ပဲဆိုတော့အဲ့ဒီ၃ချက်ကအထူးအဆန်းလေးကျွန်တော်တွေ့တယ်အဲပြီးတော့မှတော့ထုံးစံအတိုင်းကျွန်တော်တို့စိတ်ချမ်းသာအောင် stress ဆိုတဲ့စိတ်ဖိစီးမှုတွေညော့အောင်ကျွန်တော်တို့အတိုင်းဝိုင်းပေါ့မိတ်ဆွေတွေမိသားစုတွေနဲ့ပို့ပြီးတော့နင်းနင်းဆက်ဆက်နေမယ်ခင်ခင်မေမေနေမယ်အချိန်ပို့ပေးမယ်အဲပြီးတော့မှကိုကိုကိုအစိုးမြင်ဝါရတွေရှော့ပြီးတော့ကောင်းတာလေးတွေလည်းလုပ်ကောင်းတာလေးတွေနှလုံးသွင်းမယ်ပေါ့ဆိုတော့အဲ့ဒါအပြင် lastly helping other ပေါ့နော်နိုင်ငံခြားမှာတော့ volunteer တွေလုပ်ကြတယ်အဲကျွန်တော်တို့ဗမာအဲ့ဒီအတွက်ကတော့အထူးစားမဟုတ်ဘူးသူများကိုနှုတ်ယူဆောင်ပန်းခြင်းလက်ယူဆောင်ပန်းခြင်းကုညီတာဥပမာရေဘေးဒုက္ခရောက်တယ်စစ်ဘေးဒုက္ခရောက်တယ်အခက်အခဲတွေမှာတတ်နိုင်သမျှရွာသူရွာသားမြို့သူမြို့သားကုညီတာအဲ့ဒါလေစိတ်ချမ်းသာရေးမှာစိတ်ချမ်းသာတယ
်ဟုတ်ကဲ့ဆရာကြီးနောက်ဒီငွေချေးပြေးပိုင်းကောဆရာကြီ
းဟုတ်တယ်ခင်ဗျာအဲ့ဒီကြတော့တည်တည်ချာချာကျွန်တော်လေ့လာကြည့်တော့2024 US မှာနံပါတ်1အဲ့နှစ်တကူတန်လိမ့်ထံထဲမှာဘာပါလဲဆိုတော့ money management ဆိုတာငွေချေးစီမံခန့်ခွဲမှုကိုကောင်းကောင်းလေးလုပ်မယ်ဆိုတဲ့ဟာလူတွေတန်လိမ့်ထံချကြတယ်အဲ့ UK နဲ့ Australia လေ့လာချက်တွေကိုကြည့်တဲ့အခါကျတော့ဒီကနာကိုနဲ့စိတ်ချမ်းသာရေးကိုတန်လိမ့်ထံရှေ့ဆုံးမှာထည့်ကြတယ်ဒါပေမဲ့ကျွန်တော်ကဒီစိတ်ရောကိုယ်ရောချမ်းသာရေးအပြင်ငွေရေးချေးချမ်းသာရေးလည်းအရေးကြီးတယ်။ဘာလို့လဲဆိုတော့ကျွန်တော်တို့ပမာပြည်မှာအခု3နှစ်3မိုးမကတော့4နှစ်4မိုးဒုက္ခတွေပင်လယ်ဝင်းနေတဲ့အချိန်မှာငွေချေးတိတ်ချက်တဲတယ်။အဲကြချက်တဲတဲ့အချိန်မှာဟို2025မှာချက်လဲချက်တဲအောင်မယ်။ဒါပေမဲ့တက်နိုင်သမျှချိုးစားပြီးတော့အပူဝင်ငွေလေးရှာတာလည်းအရေးကြီးတယ်။အဲ့ဒီအပူဝင်ငွေလေးရရင်အဲ့ဒါကို save money ပေါ့စုမယ်မလိုအပ်တာတွေမသုံးဘူး။ဒီပုံညစာလေးခြံထားမယ်ဆိုတော့ငွေချေးလေးကိုလည်း give site တဲ့သံဋိဌာန်လေးခြိုက်ရင်လည်းသိကောင်းတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီနှစ်သက်ကျမ်းမာပြောချင်တာ၄နိုင်ဖို့ပေါ့နော်ကျမ်းမာရေးသံဋိဌာန်နဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတာပေါ့
ဟုတ်ကဲ့ဒီလိုဒီနိုင်ငံတကာမှာအဲ့လို goal setting ပေါ့နော်ပန်းနိုင်သံဋိဌာန်လေးတွေခြတဲ့အချိန်မှာတော်တော်များများတလနှစ်လနေဆက်ပြီးတော့မလုတ်ဖြစ်တော့ဘူးအဲ့ကျတော့လုတ်ဖြစ်အောင်ဒီပန်းနိုင်ကတတ်တတ်မှတ်မှတ်ရှိရမယ် exercise လုပ်မယ်အားကစားလုပ်မယ်ဆိုရင်လည်းတပတ်ကို3ချိန်လုပ်မယ်လို့အဲ့လိုတတ်တတ်မှတ်မှတ်ရှိရမယ်အချိန်ကာလလည်းတတ်တတ်မှတ်မှတ်ရှိရမယ်3လလုပ်မယ်6လလုပ်မယ်တစ်နှစ်လုံးလုပ်မယ်အဲ့ဒါအပြင်နောက်တစ်ခုက realistic လို့ခေါ်တယ်လက်တွေ့ကြကြကိုနဲ့ကိုက်ညီတဲ့အလို့ကိုကရေကူးခြင်းနဲ့ဆိုကိုမှရေကူးစရာအဝေးကြီးဟုတ်လားချောင်းအဝေးကြီးဆိုတော့အဆင်မပြေဘူးလေဆိုတော့အဲ့လိုကိုနဲ့ကိုက်အောင်လည်းလုပ်ရမယ်အဲ့နောက်ဆုံးကတော့ achievable လို့ခေါ်တယ်အောင်မြင်မှုရနိုင်တဲ့ပန်းတိုင်လည်းလမ်းမီတဲ့ပန်းတိုင်ကလေးတွေလည်းစိတ်ကူးမြင်ပဲနဲ့တတ်မှတ်တဲ့လို့ပြောချင်ပါတယ်။နောက်ဆုံးဆက်ပြီးတော့ပြောချင်တာတော့2025ခုနှစ်မှာကျွန်တော်တို့ဗမာပြည်သူပြည်သားတွေငြိမ်းချမ်းရေးရပြီးတော့ စာဝတ်နေရေးလည်းအဆင့်ပြေပြီးတော့မှအခုနှစ်တကူကျမကြီးတန်လိခံတွေကိုအကောင့်ထဲပို့ပြီးတော့လူရင်းဆန္ဒတွေပြည့်ကြပါစေလို့ဆုတောင်းလိုက်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဗျာ
လာမယ့်2025နှစ်သစ်ကျမကြီးတန်လိထံကိုပြောပြခဲ့တာပါအခုတော့တိုင်းသတင်းလှပါကရင်ဒီဘက်လေကြောင်းရန်ကြောင့်ခရစ်စမတ်ပုံရှုကျင်းပရတာကချင်ဘက်မှာတော့ဗမော်ကကာကင်းစခန်းတချို့KIA ကချင်တပ်သိမ်းခဲ့တာနောက်ချင်းတောင်ပိုင်းစစ်ကောင်စီကင်းစင်ပြီလို့ချင်းကျင်းနောက်အဖွဲ့ပြောလိုက်တာပါဝင်တိုင်းသတင်းတွေကိုပြောထားပါတယ်ဒီစီစဉ်ကိုတော့ FVR လို့တကောခေါ်တဲ့နေဆက်ဒေတာတိုင်းသတင်းနောက်ဝိုင်းတော်သားအဖွဲ့ကပြောပြပေးထားပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါကျမအာမီပါနေဆက်ဒေသတိုင်းသားတည်င်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ဂရနီပြည်မှာစစ်ကောင်စီတပ်ရဲ့လေကြောင်းရန်ကြောင့်ဒီဇင်ဘာလ25ရက်နေ့မှာကြာရောက်တဲ့ခရစ်စမတ်နေ့ကိုတောတောင်တွေထဲကကြောက်ကူတွေမှာကျင်းပခဲ့ကြပါတယ်။ကချင်ပြည်ဗမော်မြို့အပြင်ဘက်ကစစ်ကောင်စီရဲ့ကာကင်းစခန်းတချို့နဲ့ဗမော်နီးပညာတက္ကသိုလ်နာကကာကင်းစခန်းတွေကို KIA ကဒီရက်ပိုင်းမှာသိမ်းယူထားပါတယ်။တည်င်းလွာတွေထဲမှာတော့မင်းတပ်မြို့နယ်အပြင်ချင်းပြည်တောင်ပိုင်းဒေသတစ်ခုလုံးဟာစစ်ကောင်စီကင်းစင်သွားပြီလို့ချင်းညီနောင်အဖွဲ့ကပြောဆိုလိုက်တဲ့အကြောင်းတွေကိုနားဆင်ရဖို့ရှိနေပါတယ်။
ကျမကနန်းဟောင်ပါရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်နီပြည်မှာစစ်ကောင်စီတပ်ရဲ့လေကြောင်းရန်ကြောင့်ဒီဇင်ဘာလ25ရက်နေ့မှာကြာရောက်တဲ့ခရစ်စမတ်နေ့ကိုတောတောင်ထဲကကြောက်ကူတွေမှာကျင်းပခဲ့ကြပါတယ်။စစ်ကောင်စီတပ်ကလေကြောင်းကနေအချိန်မရွေးပစ်ခတ်လက်ရှိသလိုလက်နက်ကြီးတွေ drone တွေနဲ့ပါပုံကျဲတိုက်ခိုက်မှုတွေလုပ်နေတာကြောင့်ခရီးရန်ဘာသာဝင်တွေအများဆုံးနေထိုင်တဲ့ကရင်နီပြည်မှာခရစ်စမတ်ဘုပြုဆုတောင်းခြင်းအစီအစဉ်ကိုကြောက်ကူတွေထဲမှာလုပ်ခဲ့ရတာလို့ကယင်းနီစစ်ရှာမြို့သမီးတယောက်ကပြောပါတယ်။ကယင်းနီပြည်ပရူဆိုမြို့နယ်ထဲကမိုဆိုရွာမှာဆိုရင်လေ2021ခုနှစ်ခရစ်စမတ်အကြိုနေ့ဒီဇင်ဘာလ24ရက်နေ့ကကလေးရီအပါဝင်ပြည်သူ40ကျော်ကိုစစ်ကောင်စီတပ်ကအစုလိုက်အပြုံလိုက်တပ်ဖြတ်ခဲ့ပါတယ်။ကယင်းနီပြည်အပါဝင်ခရီးယံဘာသာဝင်တွေအများစုနေထိုင်တဲ့ကချင်ချင်းကရင်နဲ့ရှမ်းမြောက်စတဲ့ဒေသတွေမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေရှိနေတာကြောင့်ခရစ်စမတ်ပွဲကိုသိတစိတ်ကျင်းပခဲ့ကြရပါတယ်
။ရခိုင်ပြည်တန်တွဲမြို့ကိုစစ်ကောင်စီကလေကြောင်းဘုံကျဲတိုက်ခိုက်ခဲ့လို့ဒေသခံတယောက်သေဆုံးပြီး6ယောက်ဒဏ်ရာရရှိခဲ့ပါတယ်။တန်တွဲမြို့ကညောင်ပင်ဈေးရက်ွက်နဲ့သမုတ်ချောင်းရွာကိုဒီဇင်ဘာလ23ရက်နေ့ညပိုင်းမှာလေးကြိမ်တိုင်တိုင်လာရောက်ဘုံကျဲသွားတာကြောင့်ဖုလူထိခိုက်သေဆုံးမှုတွေရှိခဲ့တယ်လို့ဒေသခံတယောက်ကပြောပါတယ်။တန်တွဲမြို့ကိုစစ်တပ်ကလေကြောင်းကနေဘုံကျဲမှုစစ်တိုက်လုပ်နေပြီးဒီဇင်ဘာလ18ရက်နေ့ကနေ23ရက်နေ့အထိအရက်သား11ယောက်ထိခိုက်သေဆုံးခဲ့ပါတယ်။ရခိုင်ဒေသမှာစစ်တိုက်ဆစ်ရှုံးနေတဲ့စစ်တပ်ကအရက်သားတွေနေထိုင်တဲ့မြို့ရွာတွေကိုလေကြောင်းကနေဘုံကျဲတိုက်ခိုက်မှုပူတူပြီးလုပ်နေပါတယ်။
ကချင်ပြည်ဗမော်မြို့အပြင်ဘက်ကစစ်ကောင်စီတပ်ရဲ့ကာကင်းစခန်းတချို့နဲ့ဗမော်နီးပညာတက္ကသိုလ်နားကကာကင်းစခန်းတွေကိုကချင်လွတ်လပ်ရေးတပ်မတော် KIA ကဒီရက်ပိုင်းမှာသိမ်းယူထားပြီးဖြစ်ပါတယ်။ဒီလိုကာကင်းစခန်းတွေသိမ်းယူနိုင်ခဲ့တဲ့အပြင်စစ်ကောင်စီတပ်နဲ့ KIA တို့အကြားဒီနေ့ဒီချိန်ထိတိုက်ပွဲတွေဖြစ်နေပြီးဒီဇင်ဘာလ24ရက်နေ့အထိစစ်တပ်ကလည်းလေကြောင်းကနေပုံကျဲတက်ခိုက်မှုတွေပြင်းပြင်းထန်ထန်ပြုလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်။ဗမော်မြို့ပတ်ပတ်လည်မှာတိုက်ပွဲတွေဖြစ်နေတယ်လို့မြို့ထဲမှာလည်းစစ်ကောင်စီတပ်ကလေယာဉ်နဲ့ drone တွေအသုံးပြုပြီးအဆက်မပြတ်ဘုံကျဲတက်ခိုက်မှုတွေလုပ်နေတယ်လို့ဆိုကြပါတယ်
။ချင်းညင်အောင်နဲ့မဟာမိတ်ပူးပေါင်းတပ်ဖွဲ့တွေကချင်းပြည်တောင်ပိုင်းမင်းတပ်နဲ့ complex မြို့ကိုသိမ်းပိုက်လိုက်ပြီးနောက်မှာချင်းပြည်တောင်ပိုင်းတစ်ခုလုံးစစ်ကောင်စီကင်းစင်သွားပြီဖြစ်ပါတယ်။ချင်းညင်အောင်နဲ့မဟာမိတ်တပ်ဖွဲ့တွေကမင်းတပ်မြို့ကိုဒီဇင်ဘာလ21ရက်နေ့ကအပြီးသက်သိမ်းပိုက်ခဲ့ပြီး complex မြို့ကိုလည်းဒီဇင်ဘာလ22ရက်နေ့မှာသိမ်းပိုက်ခဲ့ကြပါတယ်။ချင်းပြည်တောင်ပိုင်းဒေသမှာမင်းတပ် complex မတူပီနဲ့ဘလဝစရဲမြို့နယ်၄ခုရှိပြီးမတူပီမြို့နယ်ကိုဇူလိုင်29ရက်နေ့ကချင်းညင်အောင်နဲ့အရခတပ်တို့အေပူးပေါင်းတပ်ကသိမ်းပိုက်ခဲ့ပါတယ်ဘလဝမြို့နယ်ကိုတော့အရခတပ်တို့ AA ကယခုနှစ်ဇန်နဝါရီလ14ရက်နေ့မှာသိမ်းပိုက်ခဲ့တာဖြစ်ပါတယ်တရင်းလွှာထဲမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်
မွန်ပြည်နယ်ရေခရိုင်မှာစစ်မှုထမ်းတပ်သားတွေအတွက်လူငါဖို့ခက်ခဲတာကြောင့်ဒေသန္တရအမိန်နဲ့ညမထွက်ရအမိန်မလိုက်နာသူတွေကိုစစ်ကောင်စီကဖမ်းဆီးပြီးစစ်မှုထမ်းခိုင်းတော့မယ်လို့ရက်ကြီးအုပ်ချုပ်ရေးမှူးတွေကပြောပါတယ်စစ်မှုထမ်းဖို့ခေါ်ရမှာရွှေပြောင်းလုတ်သားတယောက်ကိုပွဲစားခအပါဝင်68သိန်းခန့်နဲ့7သိန်း30အထိပေးနေရပြီးရက်ကြီးအုပ်ချုပ်ရေးမှူးတွေနဲ့စေအိမ်ခေါင်းတွေကစည်းရုံးနေပေမဲ့လည်းအခုတော့ရှာဖွေရတာအရန်ခက်ခဲလာတယ်လို့ဆိုပါတယ်ဒါကြောင့်အမျိုးသားနှစ်ယောက်ဆိုင်ကယ်မစီးရညနေ6နာရီကနေမနေ့6နာရီအတွင်းညမထွက်ရအမိတ်အပါဝင်စစ်ကောင်စီကမာရှယ်လောထုတ်ပြန်ထားတဲ့ရေးမြို့မှာဒီရက်ပိုင်းတွေကစပြီးညနေ9နာရီခွဲကျော်ရင်ဈေးဆိုင်တွေနဲ့စားတောက်ဆိုင်တွေကိုပိတ်ထားရတယ်လို့သတင်းခန်တွေကပြောပါတယ်တထုံခရိုင်မှာလည်းဒီဇင်ဘာလတတိယအပတ်ကစပြီးဒေသန္တရအမိတ်ဖောက်ပြက်ကျူးလွန်ရင်စစ်ကောင်စီဘက်ကဖမ်းဆီးတာတွေလှုံ့ဆော်လာနေတယ်လို့ဆိုပါတယ်
ရှမ်းပြည်တောင်ပိုင်းပင်တရမြို့နယ်မိုင်းလီရွာကဘုံကြီးကျောင်းမှာစစ်ကောင်စီတပ်အင်အား100လောက်တပ်ဆွဲထားပြီးဒေသခံတွေရဲ့ကားရီဆိုင်ကယ်ရီကိုယူသုံးတာတွေလုပ်နေပါတယ်ဒီတပ်ဖွဲ့ဟာဒီဇင်ဘာလပထမပတ်ကလေးကမိုင်းလီဘုံကြီးကျောင်းမှာလာရောက်တပ်ဆွဲထားတာဖြစ်ပြီးဘုံကြီးကျောင်းကစံစီစာရိတ်ခါတွေနဲ့ရွာသားတွေရဲ့ကျက်ဝက်တွေကိုဖမ်းယူတပ်ဆားနေတယ်လို့ရွာသားတွေကပြောပါတယ်မိုင်းလီရွာဟာရက်ဆောက်မြို့နယ်မိုင်း20လောက်အကွာမှာရှိပါတယ်မိုင်းလီကနေရက်ဆောက်ကိုတွာလာဖို့နဲ့အဖြစ်အတင်းလုပ်ဖို့အတွက်ရွာသားတွေရဲ့ကားရီဆက်ကိုချောဆွဲယူသုံးနေတယ်လို့ဆိုပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါချင်းပြည်တောင်ပိုင်းမင်းတပ်မျိုးကစစ်ကောင်စီရဲ့နောက်ဆုံးလက်ကျန်ခြေလင်တပ်ရင်းနှစ်ခုလေးကိုအပီးတိုက်ခိုက်သိမ်းပိုက်ပြီးတဲ့နောက်မင်းတပ်မျိုးနဲ့အပြင်ချင်းပြည်တောင်ပိုင်းဒေသတစ်ခုလုံးဟာစစ်ကောင်စီကင်းစင်သွားပြီလို့ချင်းညီနောင်အဖွဲ့ကပြောပါတယ်ဒီအကြောင်းကိုတော့ကိုရော့ဘတ်ကစူးစီးထားပါတယ်
ချင်းငင်အောင်စစ်စင်ရေးအဖြစ်မင်းတပ်မြုပ်သိမ်းစစ်စင်ရေးကိုနိုဝင်ဘာလ9ရက်နေ့ကစတင်ခဲ့ကြပြီးဒီဇင်ဘာလ22ရက်နေ့မှာမင်းတပ်မြုပ်ကစစ်ကောင်စီရဲ့နောက်ဆုံးလက်ကျန်ခလာရ204တပ်ရင်းကိုအပီးတိုက်ခိုက်သိမ်းခဲ့ကြတာလို့ဒီဇင်ဘာလ22ရက်နေ့မှာချင်းငင်အောင်အဖွဲ့ကထုတ်ပြန်ကြေညာပါတယ်မင်းတပ်မြုပ်ကိုပေးဆက်မှုများစွာနဲ့ပြန်သိမ်းခဲ့ရတာလို့ချင်းငင်အောင်အဖွဲ့ပြောရေးဆိုခွင့်ရှိသူဦးရောမန်ကပြောပါတယ
်လာပေါင်းများစွာအချိန်ယူတယ်ချင်းကတ်တယ်စိတ်ရှိရှိနဲ့ပေါ့နော်ကျွန်တော်တို့လုပ်ခဲ့တယ်ပေးဆက်မှုရင်းနှီးမှုတွေအများကြီးရှိတယ်နောက်ဆုံးကြတော့လေဒီလက်ပဝင်ရေးပေါ်ဒီမဟာမိတ်ရေးပေါ်ဒီအကုန်လုံးရဲ့အသက်ခန္ဓာကိုအင်္ဂါအစိတ်ပိုင်းညီများကြီးစတိခမီမှာပဲကျွန်တော်တို့ဒီတို့ရဲ့အမိတ်နာခံမှုတိုက်ရိုက်ခိုက်ရီတတ်တိပြတ်တိပြပြဆုံဆုံနဲ့ဘယ်လိုမျိုးလေချောင်းပုံချင်းမှုကြားတဲ့ကပဲမရမကဆွတ်တိုးပြီးမှလုံးဝနောက်မဆုံတန်းရှေ့တိုးနိုင်ခဲ့တဲ့တို့ပေါ့နော်ကျွန်တော်တို့နောက်ဆုံးမှာတော့ကျွန်တော်တို့ရဲ့ဒေါ်လန်ရေးစိတ်ပြင်းပြမှုကိုမျိုးကိုပြန်ကိုမျိုးကိုပြန်ဟိုအုတ်ချုပ်လို့မှုပြန်ကိုမျိုးကိုပြန်ပန်လေရယူလို့မှုစိတ်သက်တည်နေပေါ့နော်နောက်ဆုံးတော့ကျွန်တော်တို့မင်းတက်ကိုမရမကပြန်သိနိုင်ခဲ့တယ
်မင်းတက်မြုပ်သိမ်းစစ်စင်ရေးမှာအရခတတ်တော်အေအေရဲ့စစ်လက်နဲ့ခေယံစစ်ကိုတွေအပြင်စစ်ရေးဆိုင်ရာအကြံဉာဏ်တွေနဲ့လိုအပ်တဲ့အကူအညီတွေပံ့ပိုးခဲ့မှုတွေနဲ့မဟာမိတ်တပ်ဖွဲ့တွေဖြစ်ကြတဲ့ Your Defense Force YDF, Your Army YA နဲ့ပြည်သူ့ကာကွယ်တပ်မတော်မုံရွာခရိုင်တပ်ရင်း3တို့ကဟန်ချက်ငင်ငင်ဆင်နွှဲခဲ့ကြတာလို့ဆိုပါတယ်မင်းတပ်မြုပ်ကိုသိမ်းပြီးနောက်မင်းတပ်နဲ့ကပ်လှည့်ရှိနေတဲ့ကံပလက်မြုပ်ကိုထိုးစစ်ဆင်ဖို့ပြင်ဆင်နေတဲ့အချိန်မှာပဲစစ်ကောင်စီတပ်ဖွဲ့တွေဟာအကုန်ထွက်ပြေးသွားတာကြောင့်တနက်တစ်ချက်မှမဖောက်လိုက်ရပဲကံပလက်မြုပ်ကိုလည်းဒီဇင်ဘာလ22ရက်နေ့ကသိမ်းပိုက်နိုင်ခဲ့ကြပါတယ်ချင်းပြည်တောင်ပိုင်းဒေသတွေဖြစ်တဲ့မင်းတပ်ကပလက်မတူပီနဲ့ဘလဲဝမြို့နယ်တွေမှာစစ်ကောင်စီကင်းစင်သွားပြီလို့စီတဲ့မင်းတပ်စစ်ဦးစီးချုပ်ကူထန်းချွန်ဖီကပြောပါတယ
်ဒီချင်းပြည်နယ်တောင်ပိုင်းမှာတော့လောလောဆယ်ဆကားဆမရှိတော့ပါဘူးဒီဘလဲဝမှာဆိုရင်လည်းရွယ်လီကဆကားဆလက်ထဲကနေတိုက်ခိုက်သိမ်းပိုက်ထားတာဖြစ်ပါတယ်ကံပလက်မှာဆိုရင်လည်းကျွန်တော်တို့ဒီမင်းတပ်စစ်စင်ရေးပြီးတာနဲ့ချက်ချင်းစဖို့ကျွန်တော်တို့အစီအမံဒီအကုန်လုံးဆောင်ရွက်တယ်မင်းတပ်စစ်စင်ရေးပြီးတာနဲ့တို့ကလည်းစုပ်သွားတယ်ပေါ့လေဟိုဒီထက်ကြီးမားတဲ့မတူပီစစ်စင်ရေးတွေကျွန်တော်တို့အောင်မြင်ခဲ့တယ်ဟိုကံပလက်မှာဟိုချထားတဲ့တပ်အင်အားထက်အဆမတန်ကြီးမားလွမ်းတဲ့ဒီမင်းတပ်မြုပ်လိုဟာမျိုးဟိုဆကားဆကိုလည်းကျွန်တော်တို့ကင်းစင်အောင်လုပ်ပြီးဆိုမှတော့ဒီဟိုမပြေးပဲရှိမလားပေါ့လေလောလောဆယ်ပါတော့ဆကားဆထိန်းချုပ်ထားတဲ့မြုပ်တစ်မြုပ်မှမရှိတော့ပါဘူး
မင်းတပ်မြုပ်သိမ်းစစ်စင်ရေးတဲ့စစ်တပ်က2021ခုနှစ်အာဏာသိမ်းပြီးနောက်မတရားဖမ်းဆီးအကျဉ်းချထားတဲ့နိုင်ငံရေးအကျဉ်းသား73ယောက်ကိုလည်းကယ်ထုတ်နိုင်ခဲ့ကြပါတယ်မင်းတပ်မြုပ်နဲ့တပြိုင်တည်းစစ်စင်ရေးဖော်ဆောင်ခဲ့တဲ့ချင်းပြည်မြောက်ပိုင်းဖလန်းမြို့မှာလည်းခလာရ268တပ်ကုန်းတစ်ခုပဲကျန်တော့ပြီးအပိသက်သိမ်းပိုက်နိုင်ဖို့ဆက်လက်ထူးစစ်ဆင်နေကြပါတယ်ခင်ဗျာ
မွန်တော်လိုင်းရေးတပ်ဖွဲ့၄ဖွဲ့ကတခုတည်းသောမွန်တက်တော်ပေါ်ထွန်းလာရေးအတွက်အကောင့်ထဲပေါ်သွားဖို့သဘောတူညီမှုရရှိခဲ့တယ်လို့ထုတ်ပြန်ခဲ့ပါတယ်အသေးစိတ်ကိုတော့ရမရစုစည်းထားပါတယ
်ဆက်အာနာတိုင်းပြည်နောက်ပိုင်းမှာအစ်စ်ပေါ်လာတဲ့မွန်ပြည်လွတ်မြောက်ရေးတမတော် MRA
မွန်မျိုးသားလူမျိုးရေးတပ်မတော်စစ်အာဏာရှင်တိုက်ဖြတ်ရေးMNRAED မွန်ပြည်ကာကွယ်ရေးတပ်MSDM နဲ့မွန်ပြည်တော်လှန်ရေးတပ်MSIF စတဲ့မွန်တော်လှန်ရေးတပ်ဖွဲ့၄ဖွဲ့တွေကတခုတည်းတော့မွန်တပ်တော်ပေါ်ထွန်းလာရေးကောင်ထယ်ဖော်ထားဖို့ဒီဇင်ဘာလ၁၈ရက်နေ့မှာသဘောတူညီမှုရရှိခဲ့တာပါ
စီရီယာပူပေါင်းလိုက်တာဖြစ်တယ်လို့နိုင်ငံရေးရဆက်ပြီးပူပေါင်းနိုင်ဖို့ကိုသူတို့ဆက်ပြီးစူးစမ်းရအောင်မယ်လို့လည်းချင်းမာရေးဆိုင်တိုင်းရနာလူမျိုးများရေးရစင်တာအင်းနဲ့အမှုဆောင်ဒါရိုက်တာဒေါက်တာပညာမောင်ကပြောပါတယ်။ဒါကစီရီပူပေါင်းတဲ့သဘောလောက်ပဲရှိတာပေါ့နော်။ဒါနိုင်ငံရေးအနေနဲ့ပူပေါင်းဖို့ကကျွန်တော်ထင်လို့လို့ဆယ်ကတော့မဖြစ်သေးဘူး။စီရီယာအရင်ပူပေါင်းပြီးတော့မှဒီနိုင
နိုင်ငံရေးရပူပေါင်းနိုင်ဖို့ကိုဆွေးနွေးဖြေရှာနေကြတယ်လို့လည်းမွန်ပြည်ကာကွယ်ရေးတပ် MSDF နိုင်ငံရေးစစ်ရေးဦးဆောင်ကော်မတီဥက္ကဋ္ဌဒေါက်တာတည်တင်းမွန်ချန်းကပြောပါတယ်
။ဟိုစစ်ရေးရပူပေါင်းဆောင်ရွက်မှုလုပ်ငန်းတွေဟိုချမှတ်နေစဉ်ဟိုနိုင်ငံရေးရတည်တပ်တွေကိုဦးဆောင်နေတဲ့နိုင်ငံရေးဦးဆောင်အဖွဲ့တွေဖြစ်ကြတဲ့မွန်ပြည်သက်ပါတီ AD တို့မွန်ပြည်ဖက်ဒရယ်ကောင်ဆယ် MLFC ဟိုအစရှိတဲ့အိုနိုင်ငံရေးဥဆောင်အဖွဲ့တွေအကြမ်းမှာလဲနိုင်ငံရေးပူးပေါင်းဆောင်ရွက်မှုလုပ်ငန်းတွေဟိုဆွေးနွေးအဖြေချာနေကြပါတယ
်မွန်တက်တော်ကတော့နာဂမွန်ပြည်ရဲ့မွန်ဆိုးရတစ်ခုခုလဲအောင်မှာကာကွယ်ရေးနဲ့စစ်ရေးတာဝန်တွေကိုထမ်းဆောင်သွားဖို့ရည်ရွယ်ထားတယ်လို့လဲသူကဆက်ပြောပါတယ်မွန်တက်တော်တစ်ခုဒီပေါ်တွင်းလာရေးကမွန်ပြည်သူတွေရဲ့တောင်းဆိုမှုကြောင့်ဖြစ်တယ်လို့ဆိုပါတယ်မွန်တက်တော်တခုဒီဖြစ်ဖွဲ့စည်းသွားမယ်မွန်လက်နက်ကင်တော်လာရေးဖွဲ့လေးဖွဲ့ကမွန်ပြည်တွင်းမှာစစ်ကောင်စီတပ်နဲ့တိုက်ပွဲတွေဖြစ်ပွားနေပါတယ
်အခုဆက်ပြီးတော့သတင်းချင်းချက်ကိုနားဆင်ကြရမှာပါရှင
်ကရင်နီပြည်မှာစစ်ကောင်စီတပ်ရဲ့လေကြောင်းရန်ကြောင်းဒီဇင်ဘာလ25ရက်နေ့မှာကျရောက်တဲ့ခရစ်စမတ်နေ့ကိုတောတောင်ထဲကကြောက်ကူတွေမှာကျင်းပခဲ့ကြပါတယ်ကချင်ပြည်ဗမော်မြို့အပြင်ဘက်ကစစ်ကောင်စီရဲ့ကာကင်းစခန်းတချို့နဲ့ဗမော်နီးပညာတက္ကသိုလ်နားကကာကင်းစခန်းတွေကို KIA ကဒီရက်ပိုင်းမှာသိမ်းယူထားပါတယ်
ရှင်တို့ခုနားဆင်နေကြတာကတော့နဇက်ဒေတာကတိုင်းသားသတင်းလောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလောက်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမအမီပါ
ကရင်ဒီဘက်လေချောင်းရံချောင်းခရစ်စမတ်ကိုပုံရှုကျင်းပရတာအပါအဝင်တိုင်းရင်သတင်းလာကိုနားဆင်ကြည့်ရှုခဲ့ရတာပါအခုတော့ VO ရဲ့စက်တာရင်းညအစီအစဉ်နဲ့ဆုံးမသက်ခင်သတင်းအချင်းချင်းမဆုမြတ်မွန်ပြောပြပေးပါအောင်ခင်ဗျာ
အိန္ဒိယသမုဒ္ဒရာနဲ့ထိစပ်နေတဲ့နိုင်ငံတွေမှာဆူနာမီဒီလိုင်းကြီးတွေကြောင့်ဒီလူပေါင်းသိန်းချီသေဆုံးခဲ့ရတာအနည်း20ပြည့်ထိမှတ်ခန်းနာတွေကိုဒီကနေ့အကျဉ်းပါကြပါတယ်ရှစ်ထောင်ထက်မနည်းသေဆုံးတဲ့ထိုင်းနိုင်ငံမှာတော့ဒီကနေ့အနည်း20ပြည့်အခမ်းအနားပြုလုပ်တာမှာဖန်ကားခရိုင်ခေါင်လက်ကမ်းခြေမှာလုတ်တဲ့အခမ်းအနားကိုဆူနာမီမှာအသက်ရှင်သူတွေလည်းလာရောက်ခဲ့ကြပါတယ်ထိုင်းနိုင်ငံမှာဆူနာမီဒီလိုင်းကြီးတွေကြောင့်သေဆုံးသူ 8,000 ကျော်မှထောက်ဝက်လောက်ကကမ္ဘာလှည့်ခီးတဲ့တွေဖြစ်ပါတယ်2004ခုနှစ်ဒီဇင်ဘာ26ရက်ကဒီအင်ဒိုနီးရှားဆူမထရာကျွန်းအနောက်ဘက်ကိုဗဟိုပြုပြီးတော့ကိုတတမတဲ့ပြင်းအားရှိတဲ့ငရင်လှုပ်ခတ်ပြီးဆူနာမီဒီလိုင်းလုံးကြီးတွေဖြစ်ပေါ်ရိုက်ခတ်ခဲ့တာကြောင့်ထိုင်းအင်ဒိုနီးရှားအိန္ဒိယသီရိလင်္ကာအပါအဝင်အိန္ဒိယသမုဒ္ဒရာနဲ့ထိစပ်နေတဲ့နိုင်ငံပေါင်း12နိုင်ငံမှာလူပေါင်း2,200,000ကျော်တေဆုံးခဲ့တာပါအဲ့နိုင်ငံတွေမှာလည်းအနည်း20ပြည့်ထိမှတ်အခမ်းအနားတွေကိုဒီကနေ့ကျင်းပကြပါတယ်ဂျပန်နိုင်ငံမှာတော့ဒီ JAL လေကြောင်းလိုင်းစိုက်ဘာတိုက်ခိုက်မှုခံရတာကြောင့်ဒီကနေ့ကြာသပတေးတွေမှာပြည်ရင်းပြည်ပခီးစဉ်တချို့ကြန့်ကြာခဲ့ပါတယ်ဒေသဆန်တော်ချိန်မနေ့ခုနှစ်နာရီခွဲလောက်မှာစပြီးတော့တိုက်ခိုက်ခံရပုံရကြောင်းနဲ့ဒီတနာရီလောက်အကြာမှာတော့ပြဿနာဘာကြောင့်ဖြစ်တယ်လဲဆိုတာသိပြီးတော့ဖြေရှင်းနိုင်ခဲ့တယ်လို့ JAL လေကြောင်းလိုင်းကပြောပါတယ်။ Syria နိုင်ငံအနောက်ပိုင်း Tartus ဒေသမှာတော့ဒီအာနာရှင်ဟောင်းဘာရှားအယ်အာဆတ်ကိုလူလာတဲ့လက်နက်ကိုင်အဖွဲ့တွေအပေါ်လုံခြုံရေးအဖွဲ့တွေကစစ်ဆေးတခုဒီကနေ့စတင်လိုက်ပါတယ်ရှင်
။ကျေးဇူးပါမဆုမြတ်မွေးရေအခုလိုသတင်းအချင်းချုပ်ပြီးမှာတော့ VO ရဲ့ဒီညချက်သာပရင်းညအစီအစဉ်ဒီမှာပဲပြီးဆုံးသွားပါပြီ။ဒီညထုတ်လွှင့်မှုကအလိမ့်ပါပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ကီလာဝီလျံနဲ့ဂျိုဂီတို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမမ VOA ကိုအခုလိုနားဆင်ကြည့်ရှုအားပေးကြကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဒီနှစ်အကုန်ကိုဘေးပျာအားလုံးဝေးကွာပြီးလူဝဆနပြေဝရှင်လန်းချမ်းမြေစွာဖြတ်သန်းနိုင်ကြပါစေလို့အထူးဆုတောင်းပေးလိုက်ပါတယ်ခင်ဗျာ။
This program has come to you.